Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA America တန်ရဲ့2024ခုနှစ်စက်တင်ဘာလ28ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်တော်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့ line to meter 32နဲ့58တို့ကနေဒါရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အစီအစဉ်မှုကကျမစုမမ
ကျွန်တော်ကတော့ဝင်းမမဒီညထိတ်တဲရသတင်းတွေကိုမတ်စုမုံနဲ့ပဲပြောပြပေးမှာပါ။ဒီနေ့ဒီညအထူးခြားဆုံးသတင်းတွေတဲမှာတော့ Israel ဝန်ကြီးချုပ်ကဟားမတ်ကလက်နက်ချမယ်ဆိုရင်စစ်ပွဲတွေကိုချက်ချင်းရပ်သွားမှာဖြစ်မယ်လို့ဖြစ်တယ်လို့ပြောလိုက်ပါတယ်။နောက်မြန်မာအပါအဝင်ဒီကမ္ဘာတလားစစ်ပွဲတွေကြောင့်ထိခိုက်တာတွေကိုပြည်ထောင်ဝန်ကြီးချုပ်ကကုလညီလာခံမှာထောက်ပြလိုက်ပါတယ်။ဒီကုလညီလာခံဘေးဘက်မှာပဲအမေရိကန်နဲ့တရုတ်နိုင်ငံကြားရေးဝန်ကြီးတို့ဒီနေ့ American Center ချိန်နေ့လယ်မှာတွေ့ဖို့ရှိပါတယ်။အခုလိုစိတ်ဝင်စားစရာသတင်းတွေနဲ့အတူတခြားသတင်းတွေကိုပြောပြပေးမှာပါမစင်မွေ
။ဟုတ်ကဲ့ပါရှင်။ဒီညရဲ့သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကိုကန်တက် MMDA ထိန်းချုပ်ထားတဲ့လာရှိုမြို့တွေကမြို့မဆင်းနဲ့ရက်ွက်တစ်ကြောက်တောင်ဘက်ကိုစစ်တပ်ကဝေဟင်ကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။
ဒီထဲမှာတလုံးရှိရတော့အမှဒီကတော့ရှိခိုက်များပြောတာလေအခုလမ်းပြပါတယ်ဝင်လို့မရဘူးနောက်တနေ့ကတော့ဝင်းသားဟိုတယ်တန်းတန်းလေးမှာနှလုံးမှာကျွန်တော်ရက်ွက်နေဆိုတာဖြစ်စောက်တောင်းရက်ွက်ဖြစ်ဆိုတော့တလုံးအမှတော့မဲရောက်စီပြောတယ်
ပုံကျဲတိုက်ခိုက်မှုကြောင့်ထိခိုက်သေးဆုံးတဲ့အခြေအနေလာရှိုမြို့ကံပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီသတင်းပြည့်စုံတဲ့အတူလက်နက်ကင်လမ်းစဉ်ကိုစွန့်မှုစစ်ကောင်စီရဲ့ကမ်းလှမ်းချက်ပေါ်မှာ NUG ရောတော်လှန်ရေးအဖွဲ့တွေကပါစိတ်ဝင်စားဘူးလို့တုံ့ပြန်လိုက်ပါတယ်။ကရင်နီဒေသရေးကြီးမှုအတွက်ကတော့သေဆုံးသူက30ဦးထက်မနည်းရှိပြီးတော့အရေးပေါ်အကူအညီတွေလိုအပ်နေပါတယ်။ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့ပြောပြပေးပါမယ်။
အစ္စရေးဝန်ကြီးချုပ်ကဟားမတ်ဘက်ကလက်နက်ချမယ်ဆိုရင်စစ်ပွဲတွေကိုချက်ချင်းရပ်ပေးသွားမယ်လို့ပြောလိုက်ပါတယ်။မဟုတ်ရင်တော့ဟားမတ်စစ်ပွဲလုံးဝမရှိတော့တဲ့အထိချိန်မုံသွားမှာဖြစ်တယ်လို့ကုလသမဂ္ဂအထွေထွေညီလာခံမှာဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကအခုအတံမလွှင့်ခင်မေကုံးမှာပြောသွားခဲ့တာပါ။လက်ဘနွန်ကဟက်စ်ဘိုလာအဖွဲ့ရဲ့အကြမ်းဖက်လုပ်ရက်တွေကိုလည်းဆက်လက်သီးခံတော့မှာမဟုတ်ဘူးလို့မေကုံးထဲမှာသူကထည့်ပြောသွားပါသေးတယ်။နိုင်ငံတကာကအပြည့်အဖို့တောင်းဆိုနေချိန်အစ္စရေးစစ်တပ်ဘက်ကလည်းလက်ဗနွန်မြေပြင်ထိုးစစ်အမြန်ဆုံးလုပ်မယ်လို့ပြောလိုက်ပါတယ်။လက်ဗနွန်နိုင်ငံတဲ့ကိုမြေပြင်ကနေဝင်ရောက်ပြီးဟက်စ်ဘိုလာတွေကိုတိုက်ခိုက်တဲ့စစ်စင်ရေးကိုအမြန်ဆုံးမြန်နေသမျှမြန်အောင်လုပ်မယ်လို့အစ္စရေးတပ်ကဒီနေ့ပြောလိုက်တာပါ။လက်ဗနွန်နိုင်ငံတဲ့ဝင်ရောက်မဲ့စစ်စင်ရေးအတွက်အခုပြင်နေပြီးအချိန်တိုဆုံးဖြစ်အောင်လုပ်သွားမယ်လို့အစ္စရေးစစ်တပ်ကပြောခဲ့တာပါခင်ဗျာ။
မြန်မာနိုင်ငံအပါအဝင်ကမ္ဘာနိုင်ငံတော်တော်များများမှာလက်နက်ကိုင်စီးရေးပြည်ပခါတွေကပိုးပြီးတော့မှဆိုးဝါးလာနေပြီးတော့လူသားဘေးဒုက္ခအကျက်တဲတွေဟာဘယ်တော့မှနဲ့မှမတူအောင်ပိုးပြီးတော့မှဆိုးဝါးပြင်းထန်နေတယ်လို့ဗြိတိန်ဝန်ကြီးချုပ်ခီယာစတာမာကကုလသမဂ္ဂမေကွန်းထဲမှာထည့်ပြောသွားပါတယ်ဒီပြဿနာတွေကိုကမ္ဘာနိုင်ငံတွေလက်တွဲပြီးတော့ကူညီဖြေရှင်းကြရလိမ့်မယ်လို့ကြာသာပတေးနေ့ကုလသမဂ္ဂအထွေထွေညီလာခံမေကွန်းထဲမှာပြောကြားခဲ့တာဖြစ်ပါတယ
် Conflict touches more countries nowThat at any time in the history of this assembly.
ပြည်ထောင်ဝင်ကြီးချုပ်ပြောသွားခဲ့တာကတော့ဒီအထွေထွေညီလာခံကျင်းပနေတဲ့တမိုင်းမှာအခုဒီချိန်လောက်ဘယ်တော့မှပြည်ပခနိုင်ငံတွေမများခဲ့ဘူးကြောင့်ကမ္ဘာတဝန်းစစ်ပွဲတွေပိုးပြီးတော့မှများလာပြီးပြင်းထန်လာတာကိုဘယ်တော့မှမတူတဲ့အချိန်နဲ့ကမ္ဘာကြီးလောင်ကျွမ်းနေပါပြီလို့သူကတင်စားပြောသွားတာဖြစ်ပါတယ်စစ်ပွဲကြောင့်ဂါဇာလက်ဘနွန်ယူကရိန်းဆူဒန်နောက်မြန်မာရီမင်နဲ့တခြားနိုင်ငံတွေမှာထိခိုက်သေးကြရမှုကဆိုးဆိုးဝါးဝါပိုးပြီးတော့မှများလာတယ်လို့ပြည်ထောင်ဝင်ကြီးချုပ်ကအထွေထွေညီလာခံမေကွန်းမှာထည့်ပြောသွားတာပါကမ္ဘာကြီးမှာနာမှုအကူအညီလိုအပ်ချက်တွေကိုကြည့်တယ်ဆိုရင်အများစုကတော့စစ်ပွဲတွေကြောင့်ဖြစ်တယ်ဆိုတာကိုသူကထောက်ပြပါတယ်ဒါကြောင့်မို့လို့နိုင်ငံတကာအနေနဲ့တာဝန်သိစိတ်နဲ့ဝိုင်းဝန်းကူညီရမှာဖြစ်ပြီးဗြိတိန်အနေနဲ့လည်းတာဝန်သိကမ္ဘာခေါင်းဆောင်မှုနေရာကနေပါဝင်သွားမယ်ဆိုတာကိုဗြိတိန်ဝန်ကြီးချုပ်ကမိန့်ခွန်းမှာပြောသွားတာဖြစ်ပါတယ်ရှင
်အမေရိကန်နဲ့တရုတ်နိုင်ငံကြားရေးဝန်ကြီးတို့ကတော့ဒီနေ့အမေရိကန်စံတော်ချိန်နေ့လယ်မှာတွေ့ဖို့ရှိပါတယ်အမေရိကန်နိုင်ငံကြားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့တရုတ်နိုင်ငံကြားရေးဝန်ကြီးဝန်ကြီးတို့နယူးယောက်မြို့အခုလထွေထွေညီလာခံဘေးဘက်မှာမြန်မာစံတော်ချိန်တကောင်ရံမှာတည်တံ့တွေ့ဆုံဖို့ရှိနေတာပါတရုတ်နိုင်ငံကစီဝိုင်းကုမ္ပဏီတွေဟာရုရှားနိုင်ငံကိုအဝေးထိန်ဒရုန်းတွေနဲ့ကွန်ပျူတာချစ်ပ်တွေပို့ပေးနေတယ်လို့အမေရိကန်ဘက်ကဆိုရင်တာကိုပြောထားချိန်မှာဒီကမ္ဘာအရင်အခြေဆုံးနှစ်နိုင်ငံနိုင်ငံကြားရေးဝန်ကြီးတွေတွေ့ကြမှာပါတရုတ်ကုမ္ပဏီတွေဘက်ကပေးပို့တဲ့ပစ္စည်းတွေကိုယူကရိန်းကျူးကျော်စစ်တဲ့ရုရှားနိုင်ငံကရေးပါတဲ့တိုက်ခိုက်ရေးလက်နက်တွေအဖြစ်အသုံးချနေတယ်လို့လည်းအမေရိကန်အရာရှိတွေကပြောထားပြီးဒီကုမ္ပဏီကိုတန်ခတ်ထားပါတယ် မေရိကန်ဒုနိုင်ငံရေးဝန်ကြီးကတ်ကမ်ဘဲကဆိုရင်တရုတ်အနေနဲ့ရုရှားရဲ့စစ်ဆင်ရေးတွေမှာသုံးမဲ့ပစ္စည်းတွေကိုထိပ်ပိုင်းကောင်းဆောင်ပိုင်းခွင့်ပြုချက်နဲ့ပေးပို့နေတယ်လို့အမေရိကန်လွှတ်တော်မှာပြောထားပါတယ်ခင်ဗျာ။
ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီနဲ့အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာသူဒီကနေ့တွေ့ဆုံမယ်လို့အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကပြောပါရယ်ယူကရိန်းစစ်ပွဲနဲ့ပတ်သက်လို့ရုရှားနဲ့ဆက်စပ်ညီနိုင်မှုယူကရိန်းကောင်းဆောင်ကငင်းဆန်နေတယ်လို့ထရန့်ကနေဇလန်စကီကိုပြစ်တင်ပြောဆိုပြီးတော့နောက်တနေ့မှာပဲသူတို့နှစ်ဦးတွေ့ဆုံကြမှာဖြစ်ပါရယ်ယူကရိန်းသမ္မတကတွေ့မယ်လို့ပြောလာတဲ့အတွက်သူကဒီကနေ့တွေ့ဆုံရမှာဖြစ်တယ်ဆိုတာကို Republican သမ္မတလောက်ထရန့်ကပြောပါရယ်ယူကရိန်းမှာလူတွေအများအပြားတေဆုံပြီးတော့ထိခိုက်ပျက်စီးမှုတွေကြုံနေရတာကတော့အင်မတန်ဆိုးဝါးပြီးတော့ရှက်စရာကောင်းတယ်လို့ထရန့်ကဝေဖန်တယ်လို့ဒီလိုအခြေအနေမှာဥရောပနိုင်ငံတွေကအမေရိကန်ပြည်ထောင်စုလောက်တောင်မှငွေကြေးထောက်ပံ့မှုမရှိတာကစိတ်ပျက်စရာကောင်းတယ်လို့ပြစ်တင်ပါတယ်ကုလသမဂ္ဂထွေထွေညီလာခံဆွေးနွေးပွဲတွေတက်ရောက်ရင်းနဲ့အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့ယူကရိန်းသမ္မတဇလန်စကီဟာမနေ့တုန်းကတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဒုသမ္မတကမလာဟဲရစ်တို့နဲ့အိမ်ယူရောမှာတွေ့ဆုံပြီးတော့ယူကရိန်းအတွက်ကူညီထောက်ပံ့မှုကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။သမ္မတဘိုင်ဒန်အစိုးရဘက်ကလည်းယူကရိန်းအတွက်နောက်ထပ်စစ်ရေးအကူအညီဒေါ်လာ၈ဘီလီယံကျော်ထပ်ပြီးတိုးသွားမယ်အကြောင်းကိုမနေ့ကပဲကြေညာခဲ့ပါတယ်ရှင်။
အန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာလိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တရဲ့တောက်ကြညာသတင်းတွေကိုဆက်ပြောပြနေပါတယ်American နိုင်ငံ Florida ဘက်မှာတိုက်ခဲ့တဲ့ Helene မုန်တိုင်းကြီးအားပြော့သွားပေမဲ့အန္တရာယ်ရှိနေစေလို့သတိပေးထားပါတယ်။ Florida ပြည်နယ်ကိုမနေ့ညပိုင်းကဝင်တိုက်ခဲ့တဲ့အင်အားဖြင့် Helene Hurricane ဟာဒီနေ့စောက်ကြာနေမှာမုတ်တုံမုန်တိုင်းဖြစ်အားပြော့သွားပေမဲ့အန္တရာယ်ရှိနေစေလို့တာဝန်ရှိသူတွေကသတိပေးလိုက်တာပါ။ Florida ပြည်နယ်ကနေအထက်ဘက် Georgia ပြည်နယ်ဘက်ကိုရွေ့ရှားတိုက်ခတ်နေတဲ့မုန်တိုင်းလမ်းကြောင်းတစ်လျှောက်သေစေလောက်တဲ့အခြေအနေရှိနေတုံပဲလို့ American Hurricane Center ကသတိပေးထားပါတယ်။ Severe ထက်မနည်းလှိုင်းကြီးလေကြီးစီဂျီလေပြင်းတိုက်ခတ်မှုတွေဆက်ဖြစ်နေတယ်လို့သတိပေးချက်မှာဖော်ပြထားပါတယ်ဖလော်ရီဒါပြည်နယ်ကိုမုန်တိုင်းဝင်ခဲ့စဉ်ကတော့တဦးထက်မနည်းသေဆုံးခဲ့တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်ဖလော်ရီဒါဟာရီကိန်းအင်အားပြင်းအဆင့်၄နဲ့တမ်ပါမြို့ကိုဝင်နေချိန်တုန်းကကျုံရတဲ့အခြေအနေကိုဒေသခံတယောက်ကဗီဒီယိုအခုလိုပြောပါတယ
်ပြည်နယ်ဘက်ကနေဖြတ်နေကျွန်တော်မိုင်150အကွာလောက်ဖြတ်နေတယ်ဒါပေမဲ့သူကမုန်တိုင်းကအချင်းအဟိုမိုင်300လောက်ရှိတော့ကျွန်တော်တို့ကခံလာတော့တနအီဦးဖြတ်နေတာ130တောင်းနဲ့ဖြတ်နေတာပေါ့
ဒီမော်လေးကြောင့်ဖလော်ရီဒါပြည်နယ်နေရာတချို့မှာလည်းရေတွေကြီးနေပါတယ်ခင
်ဗျာဂျပန်နိုင်ငံမှာတော့ကာကွယ်ရေးဝန်ကြီးချုပ်ဟောင်းရှီဂူရူအာရှိဘာကဒီကနေ့ပဲဝန်ကြီးချုပ်သစ်ဖြစ်နေတာဝန်စတင်ပြီးတော့ထမ်းဆောင်ပါတယ်လက်ရှိအာနာယလီဘရယ်ဒီမိုကရက်တစ်ပါတီခေါင်းဆောင်ဖြစ်ဖို့၅ချိန်မြောက်အကြိမ်နဲ့ရှင်ပြိုင်ခဲ့ရတဲ့နောက်ဆုံးရွေးကောက်ပွဲမှာသူအနိုင်ရပြီးတဲ့နောက်အခုလိုမျိုးဝင်းကြီးချုပ်သစ်ဖြစ်လာတာဖြစ်ပါတယ်။အသက်68နှစ်အရွယ်ဂျပန်ကာကွယ်ရေးဝင်းကြီးချုပ်ဟောင်းဟာသဘောထားတင်းမာတဲ့အမျိုးသားရေးဝါဒီဆာနီလ်တာကီချီကိုကြော့ပြန်ရွေးကောက်ပွဲမှာအနိုင်ရလိုက်တာဖြစ်ပါတယ်။ကိုယ်စလေလောင်း၉ရောက်ဝင်ရောက်ရှင်ပြိုင်ခဲ့တဲ့ဝင်းကြီးချုပ်သစ်ရွေးချယ်ပွဲဟာဂျပန်နိုင်ငံရဲ့သမိုင်းမှာတော့ဆယ်စုနှစ်တည်းအတွင်းကြိုတင်ခံမှန်းမှုအခက်ခဲဆုံးရွေးကောက်ပွဲလို့သတ်မှတ်ထားကြပါတယ်။ဂျပန်နိုင်ငံကိုဘေးကင်းလုံခြုံပြီးတော့လူတိုင်းပျော်ပျော်ရွှင်ရွှင်နေနိုင်မှုရိုးရိုးသားသားတက်တည်ရှိရှိလှုပ်ဆောင်သွားမယ်လို့ဂျပန်ဝင်းကြီးချုပ်သစ်ကသူ့အနိုင်ရပြီဆိုတဲ့ကြေညာချက်ထွက်လာပြီးချင်းမှာပဲပါလီမန်မှာပြောဆိုသွားတာဖြစ်ပါတယ်အရှုပ်ထွေးတွေတတိကြီးပေါ်ပေါက်ခဲ့ပြီးတဲ့နောက်မှာတော့လက်ရှိအာဏာရ Liberal Democratic Party ပေါ်မှာလူထုထောက်ခံမှုကျဆင်းလာတာကြောင့်ဝင်းကြီးချုပ်ဖူမီယိုကီရှိတာကသူ့ရွာထူးကနေနှုတ်ထွက်မဲ့အကြောင်းပြီးခဲ့တဲ့ဩဂုတ်လမှာကြေညာခဲ့တာဖြစ်ပါတယ်ရှင
်အမေရိကန်ကသွင်းကုန်ခွန်ထပ်တိုးလိုက်တာကိုအမြန်ဆုံးပြန်ဖယ်ရှားပေးပါလို့တရုတ်ဘက်ကတောင်းဆိုလိုက်ပါတယ်စားသုံးသူတွေအကျိုးအတွက်တရုတ်ကွန်ပစီတွေအပေါ်သွင်းကုန်ခွန်တွေတိုးမြင့်တာရုတ်သိမ်းလိုက်ဖို့တရုတ်ကုန်သွယ်ဝန်ကြီးဌာနပြောခွင့်ရကတောင်းဆိုလိုက်တာပါအမေရိကန်တိုးလိုက်တဲ့သွင်းကုန်ခွန်တွေထဲမှာတရုတ်ကတင်သွင်းတဲ့လက်စစ်ကားတွေပေါ်တရားရာဂိုင်နှုန်းဆိုလာဆဲတွေကို50ရာဂိုင်နှုန်းနဲ့အလူမီနီယံနဲ့တံမဏိတွေကို25ရာဂိုင်နှုန်းတတ်မှတ်လိုက်တာပါအမေရိကန်ကုန်သွယ်ဝန်ကြီးဂျန်နက်ယယ်လင်ကတော့တရုတ်သွင်းကုန်တွေပေါ်အခွန်တိုးမြှင့်လိုက်ပေမဲ့တရုတ်နဲ့စီးပွားဆက်ဆံမှုကပုံမနှိစက်လာတယ်လို့မနေ့ကပြောခဲ့ပါတယ်ဒါပေမဲ့ဒီတရုတ်သွင်းကုန်ဆိုင်ရာလုံထုံးအပိုက်300ကိုတုံးပြီးအခုလိုအမေရိကန်ဘက်ကတင်သွင်းကုန်မြှင့်လိုက်တာကကမ္ဘာကုန်သွယ်ရေးအဖွဲ့ WTO ရဲ့စီးမျဉ်းကိုချိုးဖောက်ရာရောက်တယ်လို့တရုတ်ကုန်သွယ်ရေးပြောခွင့်ရဟီယောင်ချန်းကထောက်ပြခဲ့ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံအရှေ့ပိုင်း ဘီဟာပြည်နယ်မှာ၃ရက်တာကျင်းပတဲ့ဟိနူယိုယာဘာသာရေးပွဲတော်တစ်ခုထဲမှာတော့ကလေးငယ်တွေဒါဇင်နဲ့ချီပြီးတော့မြစ်ချောင်းနဲ့ရေကန်ထဲမှာရေချိုးရင်းနဲ့ရေနစ်တွေဆုံးခဲ့ရပါတယ်။ဘီဟာပြည်နယ်တဝန်းတိတ်မကြခင်ရပ်ပိုင်းတော်ကမုတ်တုံမိုးကပြင်းထန်ပြီးတော့မြစ်ရေရှန်ခဲ့ရကနေကလေးငယ်၃၈ယောက်အပါအဝင်လူ၄၆ဦးထပ်မံနဲ့ရေနစ်ခဲ့တာပါ။တနေရာထဲမှာမဟုတ်ဘဲနဲ့ပြည်နယ်တွေကမြို့နယ်၅လူကူးလောက်မှာဒီလိုမျိုးကြုံခဲ့ရတာလို့ဘီဟာပြည်နယ်ရဲ့သဘာဝဘေးရနယ်ဆိုင်ရာစီမံခန့်ခွဲရေးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ရေနစ်သူတွေထဲမှာတော့အလောင်း53လောင်းကိုပြန်လည်ဆယ်ယူနိုင်ခဲ့ပြီးတော့ပျောက်ဆုံးနေဆဲဖြစ်တဲ့၃ဦးကတော့သေဆုံးသွားပြီလို့ယူဆကြောင်းအာဏာပိုင်တွေကပြောပါတယ်။နှစ်စဉ်ကျင်းပါတဲ့ဟိနူဘာသာရေးပွဲတော်ကာလအတွင်းမှာသားသမီးလေးတွေကျမ်းမာရေးအဆင်ပြေစေဖို့အတွက်မိခင်တွေက24နာရီအစာရှောင်ကြတယ်လို့အစင်လာမပြတ်မြေချောင်းနေတဲ့ကိုတွားပြီးတော့တန်ရှင်းစင်လုပ်ကြတာမှလည်းကလေးငယ်တွေကိုခေါ်သွားကြလေးရှိပါတယ်။ဒီလိုတာရေးပွဲတော်ကိုဆင်နွှဲရင်းနဲ့ရေနစ်သေဆုံးခဲ့ရတဲ့မိသားစုတွေအတွက်ပြည်နယ်အစိုးရကတော့အမေရိကန်ဒေါ်လာ4,800ကျော်နဲ့ညီမျှတဲ့အိန္ဒိယရူပီငွေ4သိန်းစီကူညီထောက်ပံ့မယ်အကြောင်းကြေညာခဲ့ပါတယ်ရှင်။ကြောင်ညာရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုစက်တိုက်ထုတ်လွှင့်ပေးကြပါရစေ။အရင်ဆုံးတော့ကိုကန်တက် MNDA ထိန်းချုပ်ထားတဲ့လာရှိုးကိုစစ်ကောင်စီကရက်စက်တိုက်ဘုံကျဲတိုက်ခိုက်နေတဲ့သတင်းကိုထုတ်လွှင့်ပေးကြပါရစေ။ကိုကန်တက် MNDA ထိန်းချုပ်ထားတဲ့လာရှိုးမျိုးတွေကမြို့မဆင်းနဲ့ရက်ကွက်တစ်ကြောက်တောင်ဘက်ကိုစစ်ကောင်စီကဝဟင်ကနေဘုံကျဲတိုက်ခိုက်ခဲ့လို့2ဦးသေဆုံးပြီးတော့4ယောက်ထပ်မံထိခိုက်ဒဏ်ရာရခဲ့ပါတယ်။လက်နက်ကင်တက်တွေကိုလက်နက်စွန့်ပြီးတော့နိုင်ငံရေးအဖြစ်ရှာပါလို့စစ်ကောင်စီကကမ်းလှမ်းခဲ့ပြီးတော့နိုင်ပိုင်းအကြာမှာပဲအခုလိုမျိုး MNDA ထိန်းချုပ်ထားတဲ့လာရှိုးမြို့ပေါ်ကိုစစ်ကောင်စီဘုံကျဲခဲ့တာဖြစ်ပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုငင်းချန်ပြောပြပေးပါမယ်
။ MNDA ကိုကန့်တက်တွေလာရှိုးမြို့ကိုထိန်းချုပ်ပြီးကြတဲ့ကလာရှိုးမြို့ပေါ်စစ်တပ်ကလေကြောင်းနဲ့ဘုံကျဲနေတာဒီကနေ့နဲ့ပါဆို9ကြိမ်ရှိသွားပါပြီ။ဒီကနေ့စက်တင်ဘာ28ရက်တောက်ကြနေ့မနက်3နာရီလောက်မှာဝေဟင်ကနေဘုံကျဲခဲ့လို့လူနှစ်ယောက်ထပ်မနေသေးဆုံးတယ်လို့လာရှိုးမျိုးကန်တူက VOA ကိုပြောပါတယ်
။ပုံဖက်တူလာတယ်။ဒီထဲမှာတလုံးရှိရတော့အမှဒီကတော့ရှိခိုက်များပြောတာလေ။အခုလမ်းပြလာတယ်ဝင်လို့မရဘူး။နောက်တနေ့ကတော့ဒီဝင်းသားဟိုတယ်တန်းတန်းလေးမှာနှလုံးပေါ့ကျွန်တော်ရက်ကွက်နေဆိုတော့ဖြစ်နေ။ဒီတောက်တောင်ကျွန်တော်တောက်တောင်ရက်ကွက်ပြဆက်တလုံးအမှလည်းမရောက်သေးဘူးပြောတယ်။ဒီလုံးကငါးလုံးမှဖြစ်နေ။အပြီးကျတော့၃လောက်ပဲလို့ရှိတာ
။ချန်ပီနဲ့မြောက်ပိုင်းသတင်းတွေကိုအဓိကဖော်ပြနေတဲ့ရွှေဖြီးမြေသတင်းဌာနကတော့ကြောက်တောင်ဘက်မှာလူ2ယောက်သေဆုံးပြီးကိုဝင်ဆောင်တူအပါဝင်6ဦးဒဏ်ရာရတဲ့အကြောင်းရေးသားထားပါတယ်။လာရှိုးမြို့ကိုဩဂုတ်လ3ရက်နေ့ကကိုကန့်တက်ကတင်းယူပြီးတဲ့နောက်ဩဂုတ်လ30ရက်နေ့မှာစစ်ကောင်စီကလေကြောင်းကနေပထမဆုံးဘုံကျဲခဲ့တာပါ။စက်တင်ဘာလ8ရက်9ရက်21ရက်24ရက်နဲ့25ရက်နေ့တွေမှာလည်းဝေဟင်ကနေဘုံကျဲခဲ့ပါတယ်။25ရက်နေ့ကဘုံကျဲမှုမှာတော့အမျိုးသမီး2ဦးသေဆုံးပြီးလူ15ယောက်လောက်ဒဏ်ရာရခဲ့ပါတယ်။MNDAA ကိုကန့်တက်ကတိမ့်ပိုက်ထိန်းချုပ်ထားပြီးတဲ့နောက်အရသားတွေနေထိုင်တဲ့နေရာပေါ်ကိုစစ်တပ်ကဘုံဇက်တိုက်ကျဲနေတာပါစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်အရသားပြည်သူတွေတေဆုံးထိခိုက်ရတဲ့အပေါ်အမျိုးသားညီညွတ်ရေးအစိုးရရဲ့လူ့အခွင့်အရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကအခုလိုပြောပါတယ
်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကတနည်းတစ်ခြားအများပြားလာတာအားလုံးသိပါအရင်တုန်းကတော့သူတို့ရဲ့ပြစ်ခတ်မှုတွေကထင်ရမြင်ရကိုရန်တန့်ပြစ်ခတ်တယ်ဆိုပြီးတော့ပြောဆိုမှုတွေရှိတယ်ဒါပေမဲ့နောက်ပိုင်းမှာကျွန်တော်တို့တွေ့ရတဲ့ချက်တွေကထင်ရမြင်ရကိုရန်တမ်းပြစ်ခတ်တာမဟုတ်ဘဲနဲ့အယက်သားပြည်သူတွေနေတဲ့နေရာကိုတမင်တက်တက်ရွယ်ချက်ရှိပြီးတော့ပြစ်ခတ်တဲ့အရာမျိုးဖြစ်ပါလေ။ထပ်ပြေးစရာလမ်းကြောင်းမရှိတဲ့ပြည်သူတွေကိုရွေးချယ်ပြီးတော့ပြစ်ခတ်တဲ့စစ်ပွဲဆိုင်ရာရာဇဝတ်မှုဖြစ်ပါလေ
။ကုလသမဂ္ဂနဲ့အာဆီယံအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကလည်းမြန်မာပြည်ပြည်ပခအတွင်းအယက်သားပြည်သူတွေမထိခိုက်အောင်ကာကွယ်ပေးဖို့တိုက်တွန်းတောင်းဆိုနေပါတယ်။စစ်ကောင်စီကိုစန့်ကျင်ကြတဲ့လက်နက်ကင်အဖွဲ့တွေအနေနဲ့နိုင်ငံရေးပြည်ထနာကိုနိုင်ငံရေးနည်းလမ်းနဲ့ဖြည့်ရှင်းကြပါလို့ဆိုပြီးလက်နက်စွန့်ရွေးကောက်ပွဲဝင်ကြဖို့စစ်ကောင်စီကစက်တင်ဘာလ26ရက်နေ့ကကမ်းလှမ်းပါတယ်။တချိန်တည်းမှာပဲရှမ်းပြည်နယ်တဲကမိုင်းကင်မိုင်းရဲနန့်လန်နဲ့ကြောက်ကူအင်းတော်ဘက်မှာစစ်ကောင်စီဘက်ကရှမ်းပြည်နယ်တောင်ပိုင်းကပြည်သူစစ်တွေပါခေါ်ယူပြီးအင်အားဖြည့်တင်းနေတယ်လို့လာရှိုးကနိုင်ငံရေးသုံးသပ်သူတဦးကပြောပါတယ်။ဂျာတာပရီနေကပဲမိုင်းရဲအနီးကဟိုရကိုစစ်တပ်ဘက်ကလေကြောင်းကနေတိုက်ခိုက်တာနဲ့စစ်အင်အားဖြည့်တင်းတာတွေကြောင့်လာရှိုးကိုပြန်ထိုးစစ်ဆင်မဲ့ပုံရတယ်လို့သူကသုံးသပ်ပါတယ
်။မမီရကျတော့ဒီအဖက်မှာဟောလာပြီ။ဟိုရဆိုတာကျွန်တော်တို့ဒီမိုင်းရဲ့အဆက်လေးအဲဟိုရရွာထဲမှာကိုကန့်လေးနေတာမိုင်းရဲ့နယ်ကျတော့အဲဒီစကားစားကနေတာ အဲ့မှာဟူရမှာလဲတော့ကျဲတယ်မမီရအပြည်သူလေးဆိုအားလုံးပြီးကုန်တာအခုကသတ်သတ်လေးတော်တော်လေးကိုအင်အားတွေသာပြည့်စင်းနေလို့ပြောတယ်ကွာဟုတ်လားဒီဟူရနေသူတို့တိုက်ပြီးဝင်ခဲ့မယ်ဆိုရင်တော့ခဏလေးပဲလေငါဆူးဆိုမာဆူးနဲ့မိုင်းမိုင်းကြီးနဲ့မိုင်း60ကျော်ပဲရှိရဲ့လေ
စစ်ကောင်စီဘက်ကအရှေ့မြောက်တိုင်းစစ်ဌာနချုပ်ကိုမိုင်းရဲမှာပြန်လဲစုဖွဲ့နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေပါတယ် MNDA ကိုကန့်တက်ရဲ့ညီနောင်မဟာမိတ်ဖြစ်တဲ့ TNLA တောင်းပလောင်နဲ့စစ်တပ်ကြားမှာလဲတီဘောနဲ့နောင်ချိုမြို့နယ်အတွင်းမှာတိုက်ပွဲတွေဆက်ပြီးပြင်းထန်နေပါတယ်ဒီကနေ့မှာတော့တီဘောအခြေဆိုင်ခမရ903ကို TNLA ကသိမ်းပိုက်တဲ့အကြောင်းသတင်းတွေထွက်ပေါ်နေပေမဲ့လဲတီးကြားအတည်ပြုလို့တော့မရသေးပါဘူး TNLA ပြန်ကြားရေးတာဝန်ခံကိုဆက်သွယ်ခဲ့ပေမဲ့လဲအဆက်အသွယ်မရခဲ့သလိုရှမ်းမြောက်တိုက်ပွဲသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိပါဘူးခင်ဗျာ
ဒါကတော့ကိုကန့်တက် MMDA ထိန်းချုပ်ထားတဲ့နယ်မြေလားရှုပ်ကိုစစ်ကောင်စီတပ်ကရက်စက်တိုက်ဘုံကျက်တိုက်ခိုက်နေတဲ့သတင်းကိုကိုငင်းချမ်းကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲလက်နက်ကိုင်လမ်းစဉ်တွေစွန့်မှုစစ်ကောင်စီရဲ့ကမ်းလှမ်းချက် NUG နဲ့တော်လှန်ရေးအဖွဲ့တွေကလက်မခံစိတ်ဝင်စားဘူးလို့တုံ့ပြန်ကြတဲ့သတင်းကိုတင်ပြပေးကြပါတယ်လက်နက်ကိုင်လမ်းစဉ်ကိုစွန့်ပြီးတော့နိုင်ငံရေးနီလာနဲ့အဖြေရှာဖို့စစ်ကောင်စီရဲ့ကမ်းလှမ်းချက်ဟာယုံကြည်စိတ်ချလို့မရကြောင်းနဲ့လက်ခံမှုမရှိပါဘူးလို့အမျိုးသားညီညွတ်ရေးအစိုးရ NUG ကတုံ့ပြန်ပါတယ်စစ်တပ်နဲ့မျှတတဲ့ငြိမ်းချမ်းရေးမရနိုင်ဘူးလို့လည်းတိုင်းရင်းသားတော်လှန်ရေးလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကတုံ့ပြန်ပါတယ်ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မဆုမြတ်မွန်တင်ပြပေးထားပါတယ
်စစ်ကောင်စီကိုဆန့်ကျင်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေသူ့အဆိုအကြမ်းဖက်တောင်းကျမ်းသူအဖွဲ့တွေနဲ့ PDF အဖွဲ့တွေအနေနဲ့လက်နက်ကိုင်လမ်းစဉ်ဆွန့်ပြီးတော့ပါတီထောက်ရွေးကောက်ပွဲဝင်ကြဖို့နဲ့နိုင်ငံရေးနည်းလမ်းနဲ့အပြေချဖို့အတွက်စစ်ကောင်စီကစက်တင်ဘာ26ရက်ကထုတ်ပြန်ကမ်းလှမ်းခဲ့ပါတယ်စစ်ကောင်စီရဲ့ဂရုစကားကိုယုံကြည်ဖို့ခက်တာမို့ဒီကမ်းလှမ်းမှုကလက်ခံစရာမရှိဘူးလို့အမျိုးသားညညရေးအစိုးရ NUG ပြောရေးဆိုခွင့်ရှိသူဦးကျော်စောကအခုလိုတုံ့ပြန်ပါတယ
်ဒီစစ်ကောင်စီဆက်ကဘယ်တော့မှသူတို့ဂရုတီတော့မရှိဘူးဒီသဘောတူညီချက်ရပြီးရင်လက်နက်ကြီးပြီးရှင်နဲ့ဖြတ်တဲ့အချက်သူတို့မှရှိတယ်အခုပါဆိုရင်လည်းမြန်မာနိုင်ငံအနောက်ကျမှတော်လိုင်းအင်အားစုတွေကအသာစီးရနေတယ်တော့ဒီအတမ်းမဲ့စစ်ကောင်စီကသူတို့အရှုံးကိုသူတို့အသီးမလက်မခံသေးပဲနဲ့ဒီဒိန်းလည်းလှည့်ဖြားပြီးတော့စကားဝိုင်းဆိုတာနဲ့သူတို့အာယုံလှည့်ဖြားဖို့ကြိုးစားတယ်။သွေးကွဲအောင်ကြိုးစားတာလို့ရတဲ့ကူလိန်နဲ့လှည့်ဖြားချက်တခုသာဖြစ်တယ်။တကယ်သာဂျန်ဂျွန်းဒါလောက်ဆိုရင်သူတို့ရက်သားပြည်သူလူထုပေါ်မှာအကြမ်းဖက်မှုလုပ်နေတဲ့ဟာချက်ချင်းလက်ငင်းရက်ဆဲရမှာ။ Federal Democratic Union တီထောင်ဖို့အတွက်ကျွန်တော်တို့တော်လိုင်းအားစုအားလုံးကအတူတကွလက်တွဲညှိနှိုင်းပူးတွဲဆောင်ရွက်နေကြတယ်။ဒီပန်းတိုင်ရောက်အောင်ကျွန်တော်တို့ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်။
NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုကြီးကြပ်ကွက်ခဲ့နေတဲ့ NUG ကာကွယ်ရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူတယောက်ဖြစ်တဲ့ဦးမောင်မောင်ဆွေကလည်းစစ်ကောင်စီရဲ့ကမ်းလှမ်းမှုကိုအခုလိုတုံ့ပြန်ပါတယ်
။အနည်း80ကျော်လုံးလုံးပြည်သူလူထုပေါ်မှာရုံမှာကောက်ကျစ်အာဏာပြအနိုင်ကျင့်ပြီးတော့ဆိုးဆိုးရွားရွားအုပ်ချုပ်ခဲ့တဲ့အကြမ်းဖက်စစ်ကောင်စီကိုစစ်တပ်ကိုဘယ်ပြည်သူလူထုကမှယုံကြည်မှုမရှိတော့ပါဘူး။ကျွန်တော်တို့အနေနဲ့လည်းကျွန်တော်တို့ရည်ရွယ်ထားတဲ့အောင်ပွဲရတဲ့အထိကိုဆက်လက်ပြီးတော့လူမျိုးတော်လိုင်းရေးကိုဆင်နွှဲသွားဖို့ရှိတယ်လို့ပြောချင်ပါတယ်
။စစ်ကောင်စီတပ်တွေကိုတိုက်ခိုက်နေတဲ့ဗမာပြည်သူ့လွတ်မြောက်ရေးတပ်မတော် BPLA ရဲ့ကုတ်ကဲရည်မှုမောင်ဆောင်ခါကတော့2008ဖွဲ့စည်းပုံအခြေခံဥပဒေအောက်မှာတရားမျှတမှုလည်းမရှိနိုင်သလိုငြိမ်းချမ်းရေးကိုလည်းဖော်ဆောင်လို့မရတာကြောင့်စစ်ကောင်စီရဲ့ကမ်းလှမ်းမှုတွေကိုအဖွဲ့အစည်းနဲ့စိတ်ဝင်စားဘူးလို့ VOA မေးမြန်းမှုကိုစာနဲ့တုံ့ပြန်ပါတယ်။ကမ်းပလူတောင်ပိုင်းက PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတော့စစ်ကောင်စီကအခုလိုကမ်းလှမ်းပေမဲ့အရသားတွေအပေါ်စစ်တပ်ရဲ့တိုက်ခိုက်မှုတွေဟာအလွန်ပြင်းထန်နေတာကြောင့်လုံးဝလက်သင့်ခံလို့မရဘူးလို့အဖွဲ့ပြန်ကြားရေးတာဝန်ခံတယောက်က VOA ကိုအခုလိုပြောပြပါဗျာ။
ကျွန်တော်တို့ဒီဘက်ဒေသကတော့အဲ့လိုနည်းလည်းနေထားပါတော့နော်။နည်းလည်းနေထားမှာတော့လုံးဝလက်သင့်ခံလို့မရဘူး။ကျွန်တော်ဒီကမ်းပလူကတော့ပြည်သူ့ဘာတဲ့ပြည်မှုကြီးဒီပြည်သူ့ဘာနှိမ့်ကျတာပဲအရာတွေပေါ့အဲ့ဒါတွေကအလုံးကဟိုပြည်ထောင်နိုင်ငံအကြောင်းမရှိတဲ့အတွက်ဒီလိုတန်းတန်းကြက်ကတော့ကျွန်တော်တို့အနေနဲ့ဒီလောက်ကိုနေနေရတော့ဟိုလက်တင်ခံလို့မရဘူးနော်လုံးဝလက်တင်ခံလို့မရတော့
2021 February လမှာစစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြသူတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နှင်းခဲ့ပြီးတဲ့နောက်မှာတော့နိုင်ငံတော်ဝန်စစ်ကောင်စီအပေါ်လက်နက်ကင်ဆန့်ကျင်မှုတွေပေါ်ပေါက်လာခဲ့ပြီးတော့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဖြစ်လာခဲ့ပါတယ်2023နှစ်ကုန်ပိုင်းကစလို့PDF အဖွဲ့တချို့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ပူးပေါင်းစစ်ဆင်ရေးတွေကြောင့်စစ်ကောင်စီရဲ့တပ်စခန်းတွေစစ်ထနာချုပ်တွေအပြင်မြို့တွေကိုပါစစ်ကောင်စီကဆုံးရှုံးခဲ့ရပါတယ်။အခုလိုမျိုးအခြေအနေမှာစစ်ကောင်စီဘက်က လက်နက်ကင်တိုက်နေသူတွေကိုလက်နက်ဆွန့်ပြီးတော့နိုင်ငံရေးလုပ်ငန်းစဉ်တွေမှာပါဝင်ဖို့အတွက်ကမ်းလှမ်းလာတာဖြစ်ပါတယ်။ကမ်းလှမ်းတဲ့ထောက်ပြန်ချက်မှာ NUG အမျိုးသားညီညွတ်ရေးအစိုးရအကြောင်းထည့်မေးထားပေမဲ့ NUG လက်အောက်ခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကိုရော NUG လက်အောက်ခံမဟုတ်တဲ့ PDF တပ်ဖွဲ့တွေကိုပါစစ်ကောင်စီဘက်ကငြင်းငြင်းရေးဆွေးနွေးဖို့ဖိတ်ခေါ်တာဟာပထမဆုံးဖြစ်ပါတယ်။အရင်တုန်းကတော့ဒီအဖွဲ့တွေကိုအတိအမှန်မပြူချောင်းနဲ့အမြင့်ဖြတ်ချေမုံမယ်လို့စစ်ကောင်စီကောင်းဆောင်ကပြောထားဘူးပါတယ်
။ဒါကတော့လက်နက်ကိုင်လန်းစဉ်စွန့်မှုစစ်ကောင်စီရဲ့ကံလန့်ချက်အပေါ်မှာတုံ့ပြန်ချက်တွေကိုမက်ဆုမျက်မွန်စူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကယင်းဒီဒေသကရေကြီးမှုအခြေအနေကိုတင်ပြပေးကြပါတယ်။ကယားပြည်နဲ့ကယင်းဒီဒေသမှာတော့ရေကြီးမှုကြောင့်တေဆုံးသူက30ဦးထက်မနည်းရှိနေပါပြီ။မိုးပြဲရေကာတာကနေလွတ်လိုက်တဲ့ရေတွေကြောင့်ဘလူးချောင်းတဝိုက်ကမြို့နယ်တွေမှာရေလွှမ်းမိုးမှုတွေဆက်ရှိနေပါတယ်။လွိုက်ကော်နဲ့ဒမောဆိုးမျိုးတွေမှာသတင်းလေးပတ်နီးပါးကြာလာတဲ့ရေဘေးတန်းကြောင့်တောင်းနဲ့ချီတဲ့ဒေသခံပြည်သူတွေအတွက်စားနပ်ရိက္ခာစေဝါအမိုးကအမျိုးသမီးအသုံးဆောင်စတဲ့အရေးပေါ်အကူအညီတွေလိုအပ်နေဆဲဖြစ်ပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးမက်ခင်ဖြူထွေးပြောပြပေးပါမယ်
။ပြီးခဲ့တဲ့စက်တင်ဘာ9ရက်နေ့ကလေးကရေလွှမ်းမိုးခဲ့တဲ့ကရင်ဒေသကမြို့နယ်အများစုမှာအခုချိန်ထိရေပြန်မကျသေးပါဘူး။ရေဘေးကြောင့်စက်တင်ဘာလ19ရက်နေ့အထိရှမ်းနယ်ကရင်နယ်ဆက်ကဖဲခုံမြို့နယ်မှာလူ၄ဦး၊နောက်ဒီမော့ဆူမြို့နယ်မှာတော့၁၈ဦး၊လွိုက်ကော်မြို့နယ်မှာ၁ဦး၊ရှားတော်မြို့နယ်မှာ၁ဦးနဲ့ဘော်ခဲမြို့နယ်မှာ၁ဦးစုစုပေါင်းလူ28ဦးသေဆုံးခဲ့တယ်လို့ကရင်နီလူခွင့်ရေးအဖွဲ့အစည်းမှဖော်ပြထားပါတယ်။အခုလနောက်ဆုံးအပတ်ထဲမှာလည်းလွိုက်ကော်မြို့ပေါ်မှာနောက်ထပ်လူ၃ဦးသေဆုံးတယ်လို့ကရင်နီလူခွင့်ရေးအဖွဲ့ကိုတည်ထောင်သူကိုပညာကပြောပါတယ်
။လွိုက်ကော်မြို့ပေါ်ဆက်ကွက်ထဲမှာဝါနထားတော့ဦးထားဆုံးတော့ကျွန်တော်သိရတော့ပါတော့အရင်တော့ data ဟောင်းရဲ plus ရဲအခုနောက်ထပ်လွိုက်ကော်မြို့ပေါ်တောင်းဦးလို့ပေါ်ပေါင်းလိုက်တော့လည်းကျွန်တော်ဟိုတည်ဆောင်စင်းလို့ကျွန်တော်ပြောလို့ရပါတယ်ခင်ဗျ
။ရာဂီမုံတိုင်းကရဲ့ကြောင့်မိုးသေးသေးထန်ထန်ရွာသွန်းခဲ့ပြီးတော့မိုးပြဲဆဲစိုးရိမ်ရေအမှတ်ကိုရောက်ပြီးရေလွတ်လိုက်ရတဲ့အတွက်ဘလူးချောင်းတစ်လျှောက်မှာရှိတဲ့မိုးပြဲဒီမော့ဆိုနဲ့လွိုက်ကော်မြို့နယ်တွေမှာရေလွှမ်းနေတာပါအခုတည်းကဒေသခံအများစုဘေးလွတ်ရာမှာရွှေ့ပြောင်းနေရတယ်လို့ကင်းဒီဒေသခံတွေကပြောပါတယ်ဒီမော့ဆိုမြို့နယ်နမ်းမယ်ခုံဘက်မှာဆိုရင်တထက်တိုက်အိမ်တွေရေနစ်မြုပ်နေတယ်လို့ပြောပါတယ်အခုနောက်ဆုံးနမ်းမယ်ခုံမှာရေကြီးနေတာနဲ့ပတ်သက်လို့ကင်းဒီပြည်ချားကာလအုပ်ချုပ်ရေးကောင်စီ IEC ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ပြည်လဲထူထောင်ရေးဌာနကဌာနမှူးခွန်မာတီးယာကအခုလိုပြောပါတယ်
နကောအစုဖြစ်တဲ့ဒီတော့ပိုကလဲရိုနမကောဖက်ကဒီနတ်စခါတို့ဖလာဖာတို့မော်ပြာတို့ကတော့ထားပြီးတော့မှဒီဂျင်းမြုပ်ဂျင်းမြုပ်တော့ပေါ့လေနော်အဲ့ဒီမှာတော့ခုကတော့ကလို့ဒီဟိုရွှေပြောင်းလိုက်ရပြီအဲ့ဒီကလည်းမြုပ်ကုန်ပြီပေါ့လေနော်ဒီတထတိုက်အဲ့ဒီဘာလို့ဆိုလို့ရှိရင်မြုပ်ကုန်ပြီနထအဲ့ကလည်းတိတ်မရှိတော့ဘူးလေကတော့ဒီကတော်တော်များများကတော့မြုပ်ကုန်ပြီပေါ့လေနော်ဆိုနေနေပပပဲကြမယ်
ပြီးခဲ့တဲ့စက်တင်ဘာလ16ရက်နေ့အထိကင်းဒီဒေတာမှာရေပေးကြောင်အင်ဂျင်9000နဲ့လူရေ3000ဝန်းကျင်အရေးပေါ်ရွှေ့ပြောင်းခဲ့ရပါတယ်။စက်တင်ဘာလပထမပတ်ကနေအခုချိန်ထိကင်းဒီဒေတာမှာတောက်လျှောက်ရေကြီးရေရှမ်းတာတွေဖြစ်နေပြီးတော့လွိုက်ကော်နဲ့ဒီမော့ဆူမြို့နယ်တွေမှာထပ်မံရွှေ့ပြောင်းနေရတာကြောင့်ရေပေးကံခံရသူအရေးအတွက်ဟာတိကျမကပုံများနိုင်တယ်လို့လည်းခွန်မာတီးယာကပြောပါတယ်။ရေဘေးဒဏ်ခံရတဲ့သူတွေအတွက်အခြေခံစားကုန်နဲ့အကူအညီတွေအမျိုးစုံလိုအပ်နေတယ်လို့ကင်းဒီလူခွင့်ရေးအဖွဲ့ကတည်ထောင်သူကိုပညာကအခုလိုပြောပါတယ်
။ရေဘေးဆောင်တွေအတွက်ကျွန်တော်စာနာရိက္ခာတွေဟိုအဝတ်အစားတွေဖြစ်စေနောက်ပြီးတော့မှဆေးဝါးတွေနောက်ရေကောင်းရေတန့်တွေပေါ့အဲ့ဒီဟာကလည်းနေ့တူပေါ့လိုအပ်ချက်တော့ဆက်ဖြစ်နေလို့ပေါ့လိုအပ်ချက်ကဆက်မြင့်နေလို့ပေါ့နော်အဓိကစာနာရိက္ခာပေါ့နော်ခက်ခဲတွေဆက်ကြုံနေရတယ်။အာနောက်အခြားတစ်ဖက်မှာလည်းဟိုဒစ်စတက်ထက်မှာပဲကျွန်တော်ရွှေ့နေရတာတော့စတန်ဖိနာလာရှိလို့ပေါ့နော်တချို့နေရာကနေရာတိုင်ခင်းဆင်းပြီးတော့တချို့နေရာနေရာတိုင်ခင်းကအမှုအကာတွေလိုအပ်ချက်ရှိတယ်
။ရေပြီးကြောင်နေအိမ်တွေပြက်စီးပြီးရေရှည်အတွက်သူလောင်ထားတဲ့စားနပ်ရိက္ခာတချို့လည်းရေထဲမျောပါသွားတဲ့အပြင်ဒေသခံတွေတနားတစ်ပိုင်းစိုက်ပျိုးထားတဲ့စပားပြောင်းတွေလည်းရေရောက်ကိုရောက်သွားတာပါ။ဒါကြောင့်အခြေခံစားနပ်ရိက္ခာ၊ဆေးဝါး၊အမှုအကာ၊အမျိုးသမီးကျန်းမာရေးအသုံးဆောင်စတဲ့ရေပေါ်ကူညီတွေလိုအပ်နေဆဲဖြစ်ပါတယ်။ရေပြီးတဲ့ခံရတဲ့သူတွေအတွက်ကူညီကယ်ဆယ်ရေးနဲ့ပတ်သက်လို့စစ်ကောင်စီရဲ့တရားပီနဲ့အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူလက်ထောက်ညွှန်ကြားရေးမှူးဦးစာနေမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ပေးမယ်လို့စက်ပိတ်ထားပါတယ်။ကင်းဒီပြည်နယ်မှာရေပြီးသင့်နေတဲ့အခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကအသေးစိတ်အခြေအနေထုတ်ပြန်ထားတာလည်းမရှိသေးပါဘူးရှင်
။ဒါကတော့ကရင်နီဒေသကရေကြီးမှုအခြေအနေမက်ခင်ဖြူထွေးတင်ပြပေးခဲ့တာပါရှင်။ဆက်ပြီးတော့အမေရိကန်ရွေးကောက်ပွဲဆိုင်ရာသတင်းဆောင်မှတင်ဆက်ချင်ပါတယ်။ အမေရိကန်မှာရွေးကောက်ပွဲအကြိုမဲဆွဲစည်းရုံးရေးကာလတွေထဲမှာ Republican Party သမ္မတလောက် Donald Trump ကိုလှုပ်ချမှုကြိုးပမ်းတာကနှစ်ကြိမ်တိုင်ရှိခဲ့ပါတယ်။တနက်ကင်ဆောင်ထားတဲ့တနက်ပိုင်းရှင်တွေကတော့ဒီလိုလှုပ်ချမှုကြိုးစားမှုတွေကြောင့်သူတို့တနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးအမြင်ပြောင်းမသွားဘူးလို့ပြောပါတယ်။တနက်ပိုင်းရှင်တချို့ကိုတွေ့ဆုံမေးမြန်းထားတဲ့ VOA သတင်းတောက် Veronica Blarius သတင်းပေးပို့ထားတာကိုရန်နိုင်တင်ပြပေးထားပါတယ်။
အမေရိကန်ပြည်ထောင်စု Florida ပြည်နယ်မှာဒီလအစောပိုင်းက rifle ကင်ထားတဲ့တနက်သမားတဦးကသမရဟောင်းဒေါနယ်ထရန့်ကိုလှုပ်ကြံမှုကြိုးပမ်းတာကိုရဲတပ်ဖွဲ့နဲ့တရားဥပဒေစိုးမိုးရေးအာဏာပိုင်တွေကကာကွယ်နိုင်ခဲ့ပြီးတော့အဲ့ဒီလူကိုလည်းဖမ်းဆီးခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လကလည်း Pennsylvania ပြည်နယ်မှာရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအတွင်းတနက်သမားတဦးကပြစ်လို့ဒေါနယ်ထရန့်ရဲ့လက်ရွက်ကိုရှက်ထိသွားခဲ့တာပါ။အခုလိုလှုပ်ချမ်းမှုကြိုးပမ်းမှုတွေဖြစ်ခဲ့တာကြောင့်ဒီရွေးကောက်ပွဲကာလအတွင်းမှာတနက်ကင်ဆောင်ခွင့်ကိုထိမ့်ချုပ်ဖို့အမြင်လေးပေါ်မှာအပြောင်းလဲတွေတည်ရောက်မှုတွေရှိနိုင်လားဆိုတာနဲ့ပတ်သက်ပြီးတနက်ပိုင်းရှင်တချို့ကို VOE ကမေးမြန်းထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာနေထိုင်တဲ့ Matthew Gonzalez ကတော့ Trump ကိုလှုပ်ချမ်းမှုအတွက်ပြစ်ခတ်ခဲ့တာနဲ့ပတ်သက်ပြီးတော့သူ့အနေနဲ့တုံ့လုံးမိကြောင်းဒါပေမဲ့ American တွေအနေနဲ့သူတို့ကိုသူတို့ကာကွယ်ပိုင်ခွင့်ရှိတယ်လို့ပြောပါတယ်။
Any bad person can get a hand on a gun. It's very, very accessible.
ဘယ်လူဆိုးပဲဖြစ်ဖြစ်တနတ်ကိုရအောင်လုပ်နိုင်ပါတယ်။တနတ်ရဖို့ကအရန်လွယ်ပါတယ်။အဲ့ဒီလိုရဖို့အတွက်တချို့လူနည်းနည်းလောက်ပဲပြီးဖို့လိုပါတယ်။လူတွေထင်တယ်လို့မခက်ပါဘူး။ဒါတွေကအမြဲဖြစ်နေမှာပဲ။ဒါကြောင့်ခမရအနေနဲ့ကိုယ့်ဘာသာကိုသတိထားဖို့ပဲလိုပါတယ်
။တနတ်ကိုင်ဆောင်ခွင့်ကိုထောက်ခံကြံပေးနေတဲ့ Nick Clark ကတော့တနက်ကတာမန်ပြည်သူတွေရောသမရကိုပါကာကွယ်နိုင်တယ်ဆိုတာကိုအခုလိုလှုပ်ချမ်းမှုကြိုးပမ်းမှုတွေကထလောင်းအတီးပြုလိုက်တာဖြစ်တယ်လို့ပြောပါတယ်
။ The Secret Service is armed and the Secret Service who protects the president saw
ထောက်လှမ်းရေးကတနက်ကင်ထားပြီးသမရကိုအကာအကွယ်ပေးတဲ့ထောက်လှမ်းရေးကအဲ့ဒီလူခြုံပုတ်ထဲကနေတနက်နဲ့ချိန်နေတာကိုတွေ့တာပါ။လူတိုင်းတနက်ကင်စရာမလိုပါဘူး။ဒါပေမဲ့လူအတော်များများကကိုယ့်ဘာသာကိုကာကွယ်ဖို့အတွက်တနက်ကင်ထားမယ်ဆိုရင်အဲ့ဒီလိုရာဇဝတ်ကောင်တွေအနေနဲ့နှစ်ခါပြန်စဉ်းစားလာမှာပါ
။ MLA ပြူးသူတည်နာဌာနရဲ့စစ်တမ်းမှာတော့အမေရိကန်မှာတနက်တလက်ရဖို့ကအရန်လွယ်လုံးပြီးတော့တနက်ကင်ဆောင်ွက်ဥပဒေကိုဒီထက်ပိုတင်းကျပ်ဖို့လိုတယ်လို့အမေရိကန်အများစုကရှုမြင်နေကြပါတယ်။အမေရိကန်မှာတနက်ကြောင်သေဆုံးတဲ့သူဥယျာဉ်ဟာ17မိနစ်မှာတရောင်နှုန်းရှိတယ်လို့ Milwaukee မြို့အခြေစိုက်လက်နက်နဲ့အကြမ်းဖက်မှုကာကွယ်တားဆီးရေးသုတေသီ Mallory O'Brien ကပြောပါတယ
် Young people 1 to 17 leading cause of death for them is firearms
အသက်တစ်နှစ်ကနေ18နှစ်ကြားလူငယ်တွေအများဆုံးသေဆုံးရတဲ့အကြောင်းကတနက်ကြောင်ဖြစ်ပါတယ်အခုဆိုရင်ကျမတို့နိုင်ငံမှာတနက်နဲ့ကိုယ့်ဘာသာကိုအဆုံးစီရင်သွားတဲ့သူအရေးအတွက်ကအမြင့်ဆုံးအဆင့်မှာရှိပါတယ
်။တနက်ကင်ဆောင်မဲ့သူတွေအနေနဲ့ပြည်မှုကင်းရှင်းကြောင်းရှိမရှိဆိုတာနဲ့သူတို့ရဲ့နောက်ကျောင်းရာဇဝင်တွေကိုတေချာစစ်ဆေးတာအပါအဝင်တခြားစီးမျဉ်းစည်းကမ်းတွေတင်းကျပ်တာကအထောက်အကူဖြစ်စေမယ်လို့လည်းပြောပါတယ်။ဒါပေမဲ့ Wisconsin ပြည်နယ်ကမိုးလုံလေးလုံးတနက်ပစ်ကွင်းတစ်ခုရဲ့ပူးရဲပိုင်ရှင်တူဖြစ်တဲ့ Cheryl Rebo ကတော့တနက်ကင်ဆောင်ဝင်ဥပဒေအစ်စ်ပြဌာန်းထားတာထက်လက်ရှိရှိနေပြီးသားဥပဒေကိုပဲပို့ပြီးသဘောကျတယ်လို့ပြောပါတယ်။
You can see the display of firearms behind me. And they're inanimate objects. They're just sitting there resting.
ကျွန်မရဲ့နောက်ကပြထားတဲ့တပ်နှက်တွေကိုရှင်တွေ့နိုင်ပါတယ်။သူတို့ကတပ်မဲ့တွေဖြစ်ပြီးအဲ့ဒီမှာဒီတိုင်းရှိနေတာပါ။တပ်နှက်ပိုင်ရှင်တွေဖြစ်တဲ့ကျွန်မတို့တွေကပြစ်မှုကျူးလွန်ဖို့အတွက်တုံးတာမဟုတ်ပါဘူး။ကျွန်မတို့ကတာဝန်ခံမှုရှိတဲ့တပ်နှက်ပိုင်ရှင်တွေပါ
။ဒေါနယ်ထရန့်ကိုပထမအကြိမ်လှုပ်ချမ်းမှုကြိုးပမ်းမှုအတွက်အသုံးပြုခဲ့တဲ့တပ်နှက်ကတရားဝင်ဝယ်ယူခဲ့တာဖြစ်တယ်လို့အာဏာပိုင်ကပြောပါတယ်။ထရန့်ကိုလှုပ်ချမ်းဖို့ဒုတိယမြောက်ကြိုးပမ်းခဲ့တဲ့သူကိုတော့တရားရုံးမှာအခုသတင်းမှတ်မှာရုံးထုတ်ခဲ့ပြီးတော့ပြစ်မှုကျူးလွန်သူတယောက်ကလက်နက်ကင်ဆောင်မှုနဲ့နံပါတ်၄ဖြတ်ထားတဲ့တနက်ကင်ဆောင်မှုတွေနဲ့စွဲချက်တင်ခဲ့ပါတယ်ခင်ဗျာ
ဒါကတော့အမေရိကန်မှာတနက်ကင်ဆောင်ခွင့်နဲ့ပတ်သက်တဲ့တနက်ပိုင်ရှင်တချို့ရဲ့အမြင်တွေကိုကိုရန်နိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေရှုစားနာဆင်ရဖို့ရှိပါတယ်ရှင
်View American တိုင်းရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလှိုင်းတိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံလိုင်းနဲ့ကျွန်တော်တို့ VOE မြန်မာပိုင်းအင်တာနက်ဆိုင်မင်နာနောက်တော့လူမှုကွန်ရက်ဆိုင်မင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လှိုင်းတိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သောရရှင်တွေအနေနဲ့တော့ VOE Radio ညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOE မြန်မာညာချမ်းရေဒီယိုစီစဉ်ကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါတယ်။ ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10:00ကနေ 17:00 အထိခုနပြောသွားတဲ့မီတာလိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ် VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9:00ရုပ်တံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်တံလိုင်းနဲ့အွန်လိုင်းပေါ်မှာ24:00နားဆင်ကြည့်ရှုနိုင်ပါတယ် VOA American အသံရုပ်တံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American အသံရဲ့တောက်ကြညပိုင်းဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးမှာပါတူတာဆောင်လဲအမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးခြင်းပါတယ်ဒီသတင်းပတ်မှာတော့နေကြတာကိုအကျိ20အထိကဘာအနှံ့လိုက်ပြီးတော့ကြီးခဲ့သူအကြောင်းကိုတင်ဆက်ပေးထားပါတယ်ရှာရှာပါးပါးကြုံရတဲ့နေအပြည့်ကြတာကိုဘဝမှာမမြင်ဘူးသေးတဲ့သူတွေရှိပေမဲ့အမေရိကန်ပြည်ထောင်စုတက္ကသိုလ်ပြည်နယ်ကအမျိုးသမီးတဦးကတော့သူ့ဘဝတက်တန်းမှာနေအပြည့်ကြတာကိုအကျိ20မြင်ခဲ့ရပြီဖြစ်ပါတယ်ဒီလိုမျိုးမြင်ခွင့်ရဖို့အတွက်သူဘာတွေများစိုက်ထုတ်ကြိုးပမ်းခဲ့ရပါသလဲနေကြတာကိုမမြင်မဲမနေနိုင်အောင်ဆွဲလန်းနေသူပါလို့သူ့ကိုယ်သူညွှန်းဆိုပြောတဲ့အသက်63နှစ်အရွယ်လက်တီစီယာဖာရာအကြောင်းကိုရိုက်တာသတင်းဆောင်မကိုအခြေခံပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေးကနေစူးစီးတင်ဆက်ထားတာကိုထပ်ဆင်ထုတ်လွှင့်ပေးလိုက်ပါရရှင်
There's a path we must choose sometimes. Gotta stand up and fight sometimes.
All right, guys, are we ready?
Yeah!
Okay. Who's excited? The eclipse is coming. The eclipse is coming.
The eclipse is coming. The eclipse is coming. The eclipse is coming. The eclipse is coming. The eclipse is coming. The eclipse is coming. The eclipse is coming. The eclipse is coming. The eclipse is coming. The eclipse is coming.အမေရိကန်ပြောင်းစု Texas ပြည်နယ်မှာနေထိုင်သူလက်တီရှာဖာရာကမူလတဲ့ကျောင်းသူကျောင်းသားတွေကိုပေးနေတာပါဒါကတော့ဒီနှစ်2024ခုနှစ်ဧပြီလ10ရက်နေ့ကသူနေထိုင်တဲ့ Texas ပြည်နယ်မှာနေအပြည့်ချက်တာကိုမြေခွေရဖို့ရှိနေတဲ့အချိန်နေချက်တဲ့အကြောင်းကိုသူကခလေးငယ်တွေကိုရှင်းပြနေတာပါသူကတော့ကဘာတဝက်နေချက်တဲ့အချိန်ပေါင်း30အထိနေရာအနက်သွားပြီးတော့ကြီးခဲ့ပြီးပါပြီကဘာကိုလှည့်ပတ်နေတဲ့လဟာဒီနေ့ကဘာကြားတဲ့တဲ့ကိုရောက်တဲ့အချိန်ကဘာပြေကနေကြည့်တဲ့အခါလကနေကိုဖုံးလွှမ်းသွားတာကိုဆိုလာအီကလစ်နေချက်တယ်လို့ခေါ်ပါတယ်။ကဘာပြေဘဝကိုချရောက်တဲ့နေရဲ့အလေးနဲ့လမ်းကြောင်းကိုလကပိတ်ဆို့လိုက်တာကြောင့်ရုတ်တရက်နေကိဘက်ကြီးလေးတရာကနေအပေါက်ထိဖြစ်သွားတာကိုနေအပြည့်ချက်တာလို့ခေါ်ကြပါတယ်။ဒီလိုဖြစ်စဉ်ကိုမြင်ရဖို့ကတော့တချို့ဒေသတွေမှာတိရတဲ့ခြေဒါမှမဟုတ်ဆဲဆုတဲ့ခြေစောင့်ကြရပါတယ်။ဒါကြောင့်ကိုတီထိုင်တဲ့ရဲ့ဒေသမှာဒီချက်တာကိုတသက်တခါကြုံရဖို့ဆိုရမလွယ်ကူသလိုဘဝမှာဒီပြည့်ချက်တာကိုမမြင်ဘူးတဲ့သူတွေအများအပြားရှိပါတယ်။လက်တီရှာဖာရယ်ကတော့ဒီချက်တာကိုစောင့်မကြည့်ပဲမနေနိုင်သလိုသူ့ဘဝကိုဒီချက်တာနဲ့တိုက်တာနေထိုင်သွားဖို့အထိရည်မှန်းထားတဲ့သူဖြစ်တယ်လို့ပြောပါတယ
်။ It's just such a feeling in my soul that I'm so grateful to be there and so happy to see it.
အဲ့လိုနေရာမျိုးမှာရှိခွင့်ရပြီးတော့မြင်ခွင့်ရတာတိတ်ကိုကျေးဇူးတင်တဲ့ခံစားချက်မျိုးနှလုံးသားကအလိုလိုကိုဖြစ်နေရပါဒီလိုမြင်တွေ့ရတာခံစားရတာကိုသဘောကျဆွေးနွေးနေတယ်လို့ပါပဲစက္ကန့်ပိုင်းမိနစ်ပိုင်းလေးပဲဖြစ်ဖြစ်ဒီလိုအချိန်မှာဆက်ကြော်လာကြီးထဲမှာရှိနေရတာဒီလိုရှိနေတာကိုခံစားရတာကိုပဲနှစ်သက်ဆွေးနွေးနေတာပါနောက်တစ်ချိန်တွေ့ခွင့်ရဖို့လဲကျွန်မကတော့စီစဉ်သွားဦးမှာပဲကျွန်မဘဝကိုနေချက်ချင်းနဲ့ပဲတိုင်းတာသွားမယ်
This is flares from the sun. You know the sun is a big ball of energy in the sky, right? Okay.
ဒီနေ့တော့24ခုနှစ်ဧပြီလ10ရက်နေ့ကနေချက်ပြီး၄မိနစ်ခွဲလောက်အမောင်ကျသွားတာကိုအမေရိကန်ပြောင်စုကနေဒါနဲ့မက္ကဆီကိုနိုင်ငံတွေမှာလူပေါင်းတန်းတဲ့ချီစောက်ကြည့်ခွင့်ရခဲ့ပါတယ်။အမေရိကန်ပြောင်စုမှာလုပ်ခဲ့တဲ့ခုနှစ်တည်းကနောက်ဆုံးအချိန်နေချက်ကတုန်းကထက်အခုတစ်ချိန်အမောင်ကျတာကပိုကျပါတယ်။ကျုံတော့ကျုံရဲ့အခွင့်အရေးကိုလူတိုင်းတွေ့ပြီးခန်းစားရစေချင်တယ်လို့ဖေရကပြောပါတယ်။
So the motto is no child left inside. So that's why
ကျမရဲ့ဆောင်ပုဒ်ကဘယ်ကလေးမှဒါကိုမမြင်ဘူးဘူးဆိုတာမျိုးနောက်ကြမကြံစီရဘူးမမြင်ဘူးတဲ့သူမရှိစီရဘူးဒါကြောင့်စာတင်ချောင်းတွေလုပ်ငန်းခွင်တွေမှာဒါကိုစိတ်ဝင်တစားနားထောင်ခြင်းတွေသူတွေရှိရနေရတယ်မှာနေချက်တဲ့အကြောင်းတွေကိုတောက်ပြီးတော့ပြောပြတယ်ကျမရဲ့ရည်ရွယ်ချက်ကဒီအကြောင်းကိုလူတွေပို့ပြီးတော့သိလာဖို့နဲ့ရှားရှားပါးပါးမြင်တွေ့ခွင့်ရမယ့်အချိန်ခါကျရင်ဒါကိုသူတို့လက်လွတ်မဆုံးရှုံးရစီဖို့ပါပဲ
ဧပြီလ10ရက်နေ့ကဒီအပြည့်ချက်တာကိုဖာရဒေးထိုင်တဲ့ Texas ပြည်ထဲကနေအကောင်းဆုံးပြေခဲ့ရတာပါ။ကျုံနောက်ကျုံခဲ့အခွင့်အရေးမှုမိသားစုတွေမိတ်ဆွေတငယ်ချင်းတွေစုဝေးပြီးတော့ကြည်ကြတာတချို့နေချက်တာကိုမြင်ခွင့်မရတဲ့ပြည်နယ်ကလူတွေဆိုရင်လည်းမြင်နိုင်တဲ့နေရာအထိတကူးတကန့်လာကြည့်ကြတာတွေကိုလှုပ်ကြတဲ့အခြေမျိုးဖြစ်ပါတယ်။ ဖယ်ရယ်ကတော့သူ့ဘဝမှာနေချက်တာကိုမြင်ရဖို့အတွက်ခရီးရှင်နေပြီးတကူးတကန့်လိုက်ကြည့်ခဲ့တဲ့အချိန်တွေကမနေတော့ပါဘူး။ကမ္ဘာနေရာဘယ်ဒီသားမှာပဲဖြစ်ဖြစ်နေချက်တဲ့နေရာကိုသူရောက်အောင်သွားခဲ့တယ်လို့ဂုံယူပြီးပြောတတ်ပါတယ
်။ So my first one North America was the 1991. My second one in North
America. နေချက်တာကိုပထမဆုံးကျွန်မတွေ့ဘူးတာက1992ခုနှစ်တုန်းကမြောက်အမေရိကမှာပါ။ဒုတိယအချိန်ကတော့2018ခုနှစ်အဲ့ဒါလေဒီမြောက်အမေရိကတိုက်မှာပဲဆိုတော့အခုတစ်ချိန်ကတော့ဒီမှာမြန်မာတတိယမြောက်ပေါ့ဥရောပမှာတော့တစ်ချိန်သွားကြည့်ဘူးတယ်ပြီးတော့အာဖရိကမှာက2ချိန်ဩစတြေးလျမှာ3ချိန်အန်တာတိကကိုသွားပြီးတော့ကြည့်ခဲ့တာက2ချိန်အာရှမှာ3ချိန်အင်ဒိုနီးရှားကိုအာရှနဲ့ထည့်ရမယ်ထင်တယ်အဲ့ဒါလေတစ်ချိန်ပါမယ်အခုပြောနေရတာကအချိန်20ပြည့်ပြီလားတော့မသိဘူးအိုးဘယ်ဟုတ်အောင်မလဲသမုဒ္ဒရာကြီးနှစ်ခုလောက်ကနေလဲကြီးခဲ့ဘူးတယ်Atlantic သမုဒ္ဒရာတွေကနေ Pacific သမုဒ္ဒရာအလယ်ကနေလဲနေချက်တာတွေကိုကြည့်ဘူးတယ်။ကုန်းမြေပေါ်ကကြီးပဲကြီးခဲ့ပူတာမဟုတ်ဘူး
။ဘဝမှာအကြောင်းမျိုးမျိုးကြောင့်အခက်ခဲဆုံးအခြေအနေတွေနဲ့ရင်ဆိုင်ရတဲ့အချိန်မျိုးမှာတော့နေချက်တာကိုသူကတော့ရအောင်သွားကြည့်ခဲ့တဲ့သူပါ။
I have had a couple things in my life that were kind of challenges. One is when my first husband died in 2010.
ကျမဘဝမှာစိန်ခေါ်မှုလို့ပြောမယ့်အခြေအနေနှစ်ချိန်လောက်ကြုံခဲ့ရတယ်။တစ်ခုက2010တုန်းကကျမအမျိုးသားဆုံးသွားတဲ့အချိန်ပေါ့။အဲ့ဒီနှစ်ဇွန်လမှာသူဆုံးတာပါ။အဲ့ဒီနှစ်တုန်းကတောင်အမေရိကမှာနေအပြည့်ကျက်တာကိုတွေ့ခွင့်ရမယ့်အချိန်။ဒါပေမဲ့သူ့ကျမကြီးအတွက်လုံပန်းနေရတော့အဲ့ကိုသွားဖို့အတွက်လေရင်လက်မှတ်ကြိုးပြီးတော့ဝယ်တာလဲဘာမှမလုပ်နိုင်ခဲ့ဘူး။နောက်တော့သူဆုံးသွားပါတယ်။သူနဲ့အတူသူ့အိမ်မဲတွေလည်းဆုံးပါသွားပြီလို့တွေးမိတယ်။ဆိုတော့ကျမရောကျမအိမ်မက်တွေဒီအတိုင်းပဲဆုံးရှုံးပြစ်လိုက်မှာလားကျမအဆုံးရှုံးမခံဘူးလို့စဉ်းစားလိုက်ပြီးတော့အဲ့2010တုန်းကလေနေချက်တာကိုကျမတယောက်တည်းရအောင်မို့သွားကြည့်ခဲ့တယ
်အခုဆိုရင်နေချက်တာကိုအချိန်20သူတွေ့ခဲ့ရပြီပါပြီနောက်ထပ်နေချက်မဲ့အချိန်တွေကိုလည်းသူလေ့လာမှတ်သားထားပြီးအသက်ရှင်နေတဲ့ရွေးကတော့ရအောင်သွားကြည့်ဖို့လည်းစီစဉ်ထားပါတယ
် Well this is my vision board for my lifeI want to see
ဒါတော့ကျမဖြစ်ချင်တဲ့ရည်မှန်းချက်တွေကိုဖော်ပြထားတဲ့ပုံပြကြီးပေါ့။ကမ္ဘာမြေမျက်နှာပြင်ပေါ်ကနေနေချက်တဲ့အချိန်တိုင်းကိုကျမမြင်တွေ့ခွင့်ရခြင်းနဲ့ဆိုတော့2010ကနေ2060အထိနေချက်မဲ့အချိန်တွေကိုဒီမှာမြေပုံနဲ့ပြထားတယ်။ဒါကိုအခုရောနောင်ရောမကြာခဏပြန်ပြီးတော့လေ့လာတယ်။ဒီတစ်ချိန်တော့ကြည့်ခဲ့ပြီးပြီ။ဘယ်ဟာကတော့နောက်တစ်ချိန်ကြည့်ဖို့စောင့်ရမယ်ဆိုတာမျိုးပေါ့
။နေချက်တာကိုလိုက်ကြည့်ဖို့ဘလောက်အထိဆွဲလန်းတယ်ဆိုရင်တော့သူချစ်ရတဲ့သူ့ရဲ့ဒီလက်ရှိခင်ပိုးကိုတော့ဦးစားပေးထိတ်ဆုံးနေရမှာမထားနိုင်တဲ့အထီးပါပဲလို့လဲဖရက်ကပြောပါတယ
် So he's right now the center of my life except for eclipses I did put
the ညတာကလွဲလို့ကျန်တဲ့အရာအားလုံးမှာတော့သူဟာကျမဘဝရဲ့အထီးကရှိဆုံးနေရမှာရှိပါတယ်ညတာကိုတော့သူထည့်ပိုးပြီးတော့အရေးကြီးတဲ့ဦးစားပေးနေရမှာထားရုံပဲ
ပထမခင်ပိုးဆုံးပါသွားခဲ့ပြီးတဲ့နောက်နောက်ထပ်လက်တွဲပေါ်တယောက်ရှာတဲ့အချိန်မှာလဲသူကနေချက်တာကိုလိုက်ကြည့်ဖို့အယူမှုခုံမိသူတယောက်ဆိုတာကိုကြိုပြီးတော့ပြောခဲ့ပါတယ်။သူအဲ့လိုဖြစ်နေတာကိုနားလည်နိုင်တဲ့သူ၊သူနဲ့အတူလိုက်ပါခံစားပေးနိုင်တဲ့သူကိုကံကောက်ထောက်ပါစွာနဲ့ရှာတွေ့ခဲ့တယ်လို့လည်းဆရာကပြောပါတယ
်။ After my first husband passed, I put myself on eHarmony a year later. And on my eHarmony profile,
ပထမအမျိုးသားကွယ်လွန်ပြီးတော့ eHarmony site ပေါ်မှာကျွန်မတစ်နှစ်လောက်လက်တွဲပေါ်ရှာခဲ့ပါတယ်။ကျွန်မကိုကျွန်မလည်းကျွန်မနောက်ဆုံးသေးတဲ့နေ့အထိကဘာမြေပြင်ပေါ်ကနေနေချက်တဲ့အချိန်တိုင်းကိုမြင်တွေ့သွားခြင်းတဲ့သူဖြစ်တယ်လို့အဲ့ဒီမှာရေးတင်ထားပါတယ်။နောက်ထပ်တွေ့မယ်လက်တွဲပေါ်ကဘလူးဖြစ်မလဲဆိုတာတော့ကျွန်မလည်းမသိနိုင်ဘူးလေ။ဒီတော့ကိုအကြောင်းကိုအဲ့လိုပဲဖော်ပြခဲ့တယ်။ပြီးတော့ကျွန်မတိလိုက်တာကလူတော်များများဒါကိုမခံစားတတ်တဲ့သူတွေပေါ့ကျမကိုစိတ်မနှံဘူးလို့ထင်ကြတာပဲခံစားမှုတွေသူတချို့ကြတော့လေနေချက်တိုင်းလိုက်ကြည့်ဖို့ပေးဆက်ရတဲ့အခြေအနေငွေကုန်ကြီးကြဒါတွေကိုတိတော့အနာမကတ်ချင်ကြဘူးဒါပေမဲ့ဒန်နီယယ်ကတော့ကျမအကြောင်းကိုအွန်လိုင်းပေါ်မှာဖတ်ကျမတင်ထားတဲ့ဗီဒီယိုတွေကိုကြည့်ပြီးတော့ကျမကိုသဘောကျတဲ့အကြောင်းပြောလာတယ်ကျမကိုဆက်သွယ်လာတယ်ဒီတော့အဲ့ဒီကလေးကကျမတို့အတူတူရှိလာတာဟာအခုချိန်ထိပါပဲ
2024ဧပြီလ10ရက်ကတော့သူတို့စတိပေါက်တဲ့ဝေးဝေးလည်လည်ခီးထွက်စရာမလိုပဲ Texas ပြည်နယ်ထဲမှာပဲပြပဆုံးချိန်ဒီချက်တာကိုကြီးရကြတာပါအရင်တို့ကတော့ဒီချက်တဲ့နိုင်ငံတွေကိုလေရည်အစစ်စစ်စီးဂုံးတံရေတံဖြတ်ပြီးတော့သွားကြရတာပါဒီချက်တာကိုမြင်ရဖို့သိပ္ပံပညာရှင်တယောက်ဖြစ်ဖို့မလိုပေမဲ့လည်းဒီပညာဖွံ့ဖြိုးမှုသိပ္ပံရှိတဲ့အခြေတွေတော့ကတာတဲ့လူတွေအထက်မှာဒီချက်တာကိုခက်ခက်ခဲခဲတွက်ချက်ကြီးကြရတာလို့လည်းဖာရဲကပြောပါတယ်
You know, you don't have to be I'm not a scientist, but I love science. I love what it does for us.
ဒါကြီးဖို့သိပ္ပံပညာရှင်တယောက်ဖြစ်ဖို့မလိုပါဘူး။ ကျမလည်းသိပ္ပံပညာရှင်မဟုတ်ဘူးလေ။ဒါပေမဲ့သိပ္ပံပညာကိုတော့ကျမနှစ်သက်ပါရယ်။သိပ္ပံနီးကျတွက်ချက်မှုတွေကိုသဘောကျရယ်။တက်ဆစ်ပြည်နယ်မှာနောက်ဆုံးနေကျခဲ့တဲ့1888ခုနှစ်တုန်းကအချက်လက်တွေကိုပြန်ကြည့်ရင်နေကျမဲ့အချိန်ကို geometry သင်္ချာနဲ့ sextant တွေကိုသုံးပြီးတော့ကျယ်ရဲ့တည်နေရာတွေကိုလိုက်ပြီးတော့တွက်ချက်ခဲ့ကြရတာပါ။အဲ့ဒါတွေကိုကျမသဘောကျရယ်။အခုကတော့ဖုန်းကြည့်ပြီးတော့နေကျတဲ့အချိန်ကိုပြောနိုင်တာပေါ့လေ။ဒီလိုနီးပညာတိုးတက်လာတာကိုလည်းကြိုက်ပါတယ်။အခုဆိုရင်နေကျတာကိုမြင်ရဖို့1992ခုနှစ်လောက်တုန်းကလောက်မခက်ခဲတော့ဘူး။နီးပညာကြောင့်အလုံးကပိုးပြီးတော့လွယ်ကူသွားပါတယ
်။နေကျတာကိုမြင်ရဖို့ယူသွတ်တဲ့ဆရာတဲ့အတွက်နောက်လာပြည့်တစ်တွေအတွင်းဘယ်ဒီယာဘယ်ဒီသားပါဘယ်အချိန်ဒီကျက်ပဲဆရာတွေကိုပတ်သားထားပြီးပြည့်တွေ့ခွင့်ရဖို့ကိုလည်းပြစ်ထားတဲ့သူပါ။သူကအသက်300နှစ်အထိနေခွင့်ရမယ်ဆိုရင်ကမ္ဘာပေါ်မှာနောက်ထပ်နေကျတာကိုအချိန်30လောက်ထပ်မြင်ခွင့်ရအောင်ပါပါ။အဲ့ဒီလိုမြင်ခွင့်ရဖို့အချိန်အားလူအားဝေးအားများကြီးစိုက်ထုတ်ရအောင်ပါဖြစ်တယ်လို့သူရည်မှန်းတဲ့အတိုင်းသာဖြစ်လာရင်တော့သူကဒီကျက်တာကိုအချိန်60အထိချိခွေရပဲထူးထူးခြားခြားအမျိုးသမီးဖြစ်လာလိမ့်မယ်ဆူရာဝတ်တေပြရဲ့ဒီသတင်းပန်အမျိုးသမီးကတော့ကိုကြီးပါပဲရတာဝယ်ပြပါရှင်ကျမကလူထွေးပါတော့တော့ပါပြန်ဆောပါဦးပဲရှင
်ဒီကျက်တာကိုကမ္ဘာအနှံ့လိုက်ကြည့်ခဲ့သူအကြောင်းမက်ခင်ဖြူထွေးတင်ပြပေးခဲ့တဲ့အမျိုးသမီးခန္ဓာပါရှင်ဆက်ပြီးတော့တူတာဆောင်လေအမေရိကန်တခွင်အစည်းအဝေးကိုတင်ဆက်ပေးကြပါမယ်89ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကျင်းပနေတဲ့အချိန်ကာလမှာတော့မြမသံမကြီးဦးကျော်မိုးထွန်းကုလသမဂ္ဂမှာမြမလူထုအတွက်ဆက်ပြီးတော့ကိုစားပြုနိုင်ရေးနယူးယောက်မြို့မှာထောက်ခံဆန္ဒထုတ်ဖော်ကြပါတယ်အမေရိကန်ပြည်နယ်တချို့ကမြမတွေလည်းပူးပေါင်းပါဝင်ခဲ့ကြပါတယ်စက်တင်ဘာလ21ရက်နေ့ထောက်ခံဆန္ဒထုတ်ဖော်ပွဲကိုလာကြတဲ့ပြည်နယ်တချို့ကမြမအရေးတက်ကြွလှုပ်ရှားသူတွေကိုကိုအောင်ကနေတူတာဆောင်လေအမေရိကန်တခွေအစီအစဉ်ကနေရိုက်ကူးမေးမြန်းတင်ပြထားပါတယ်
ဒီပုံရတာဥကြုံမိုးထုံးကိုထောက်ခံတဲ့ပုံမျိုးเนาะအဲ့ဒါလုံလာပြီးတော့ပုံကြအောင်လားလူမှ1ဒေါ်လာခွဲနေတာလူတန်းပြီးတော့ဟိုပြည်သူမှပြည်သူတို့ပေါ့လူမွေလူပေးပြီးတော့ဟိုလည်းပြန်လူတခြားကိုပြန်လူလို့ရအောင်စီဒီယန်တို့ပါလို့ဒီပေးလူအကုန်လုံးပေါ့เนาะစပြရဲ့လူတန်းမှဖြစ်ပါတယ်เนาะအဲ့ဒါလေးပါဒီပုံတော့
ကျွန်တော်တို့ခုတော့ဒီ UN ကကျွန်တော်ဥကြုံမှုတို့ကိုလာရောက်ပြီးထောက်ခံတဲ့ပွဲပေါ့နော်ဒီပွဲကိုကျွန်တော် Maryland Washington DC ကနေလာကြတယ်ကျွန်တော်တို့ကားကြီးတစ်စီးပဲကျွန်တော်55ယောက်ရှိတယ်အပြင်ကားတွေနဲ့လာကြတဲ့အတွက်ကျွန်တော် Washington Maryland DC ကနေလာကြတာလူပေါင်း100ကျော်ရှိပါတယ်ကျွန်တော်လာကြတဲ့လူတွေအားလုံးကလည်းကျွန်တော်တို့ဗမာပြည်သူတွေရဲ့အသံတပံနဲ့ထွက်ဖို့အတွက်ဥကြုံမှုတို့ကိုလာရောက်ထောက်ခံတဲ့ပွဲလေးပေါ့နော်ဒါကြောင့်မို့လာရောက်ကြတဲ့လူတွေအားလုံးကငါတို့ပဲရှိတဲ့ရင်ဖက်ချင်းတူတဲ့ညီကိုမောင်နှမတွေကဒီနယူးယောက်စီးတီးမြို့မှာလာရောက်ပြီးစုံကြတာပါကျွန်တော်တို့ဥကြုံမိုးထွန်းအတွက်အပန်တပန်နဲ့ကတော့မြန်မာတွေရဲ့အပန်မြန်မာတွေရဲ့လိုအပ်တဲ့အချက်တွေကိုကျွန်တော်တို့ကိုစားတောင်းဆိုပေးတဲ့ဥကြုံမိုးထွန်းကိုလာရောက်ထောက်ခံတဲ့ပွဲလေးဖြစ်ပါတယ်အားလုံးကျေးဇူးတင်ပါတယ်ခင်ဗျYeah, we're not a child, yeah.
င်ဆုံးကျေးဇူးအများကြီးတင်တယ်ဆိုတာကိုဥစားပြောလို့ပါတယ်ပေါ့နော်တကယ်ဒီပွဲကိုဖြစ်ပြအောင်စီစဉ်ပေးတဲ့ဟိုသူတွေအကုန်လုံးကိုလည်းကျေးဇူးအထူးတင်ရှိပါမယ်အခုတော့အဝေးအဝေးကနေပြီးတော့ပေါ့နော်လာကြတဲ့လူတွေရောဒီမှာနယူးယောက်မှာရှိတဲ့လူတွေရောပေါ့နော်အားလုံးကျေးဇူးအထူးတင်ရှိတယ်လို့ပြောလို့ပါတယ်ခင်ဗျာဘာလို့လဲဆိုတော့အချိန်ပေးတာလည်းမကဘူးပေါ့နော်အကုန်လုံးတကယ် resources တွေပါတုံးပြီးတော့လာကြရတာဖြစ်တဲ့အတွက်ကြောင့်ကျေးဇူးအထူးတင်ရှိတယ်လို့တော့ပြောလိုပါတယ
်ဒ
ီမှာ Crazy Hashi Yeah Oh Yeah Oh Yeah ပုံမှန်အဖြစ်တော့ Experiences Comedy on November 11 December လာဆန်းမှာတွေ့ဆုံပြီးတော့သူတို့အစီရင်ခံစာကိုကုလသမဂ္ဂအထွေထွေညီလာခံရဲ့ Plenary ကိုသူတို့တင်ပြလေရှိရပေါ့နော်တင်ပြပြီးတော့အဲ့ရနေအတည်ပြုတဲ့ဥစ္စာမျိုးရှိတယ်ဒါကြောင့်မေးဖို့မေးနိုင်တာကအခုအနေထားမှာဘယ်လိုအခြေအနေရှိနိုင်လဲလို့တော့မေးနိုင်တယ်ပေါ့နော်ဒါလောလောဆယ်ကျွန်တော်ပြောနိုင်တဲ့အနေအထားပေါ့နော်ရရှိတဲ့ indication တွေရတော့ကျွန်တော်တို့အခုနှစ်ကပုံစံအတိုင်းပေါ့နော်ဒီ status ကိုလို့တွေ့လဲကူခေါ်လိုက်ရင် status ကိုဆိုတဲ့ပုံစံမျိုးနဲ့လက်ရှိရှိနေတဲ့representative ကဆက်တာဝန်ယူသွားမယ်အနေအထားမျိုးတော့ indication လေးတွေရထားတဲ့ဥစ္စာရှိပါတယ်ဒါတွေကလည်းပေါ့နော်အချိန်မြေပြောင်းလဲနိုင်တာဖြစ်တဲ့အတွက်ကြောင့်တော့ဒါရတဲ့ indication ကိုကျွန်တော်ဒီမှာပြန်မျှခြင်းဖြစ်ပါတယ်လို့တော့ကျွန်တော်ပြောလို့ပ
ါကျွန်တော်အောင်ကျော်မြင့်ပါကျွန်တော်နယူးယောက် upstate ကနေပြီးတော့လာကြတဲ့လူဆိုရင်တော့Utica Syracuse Buffalo Albany အားလုံးပေါင်းရောက်50 60လောက်ရှိပါတယ်ဆိုတော့ကျွန်တော်ဘာကြောင့်ဒါနှစ်ဆင်ပါပဲအဓိကကတော့ပြည်သူတွေရဲ့အတန်ကိုအစ်စ်မှန်ကိုစားပြုတဲ့တန်မတ်ကြီးဦးကျော်မိုးထွန်းဟာယူအားမှာဆက်လက်တည်ရှိဖို့လိုပါတယ်တန်မတ်ကြီးဆက်လက်တည်ရှိနေခြင်းဟာစစ်အာဏာသိမ်းတာမအောင်မြင်သေးဘူးဆိုတဲ့အဓိကပြောက်ရွံ့လည်းဖြစ်ပါတယ်ဘာကြောင့်လဲဆိုတော့မြန်မာပြည်ကိုကိုစားပြုပြီးတော့အဓိကတန်မတ်ကြီးဖြစ်လက်ရှိတရားဝင်ရပ်တည်နေနိုင်ပြီးတော့စစ်တပ်ကကိုယ်သားပြုတ်ကိုချိုးသားတဲ့တန်မတ်တွေတယောက်မှ UN ကလက်ခံတာမဟုတ်သေးဘူး။ဒါကြောင့်စစ်အာဏာသိမ်းတာမအောင်မြင်ဘူး။ပြည်သူလူထုရွေးချယ်ထားတဲ့အစိုးရကခန့်ထားတဲ့တန်မတ်ကရှိနေသေးတယ်။အဲ့ဒါပြည်သူလူထုရဲ့ဆန္ဒကိုကဘာကဖျက်လို့မရသေးဘူး။အဲ့ဒီတက်တည်ဖြစ်ပါတယ်။ဒါကြောင့်တန်မတ်ကြီးရဲ့ဆက်လက်တည်ရှိမှုကကျွန်တော်တို့ဒီຫນွေဥတော်လိုင်းရေးအပါအဝင်ဒီမိုကရေစီပြုပြင်ပြောင်းလဲတိုက်ပွဲတော်လိုင်းရေးအတွက်အလွန်အရေးကြီးတဲ့အချက်ဖြစ်တဲ့အတွက်ကျွန်တော်လာရောက်ပံ့ပိုးတာဖြစ်ပါတယ်။
ကျွန်တော်ကကိုမဟာဂရိတ်မန်ကကျွန်တော်လာတာဒိုစာအိုကလာဟိုမာUSA ကနေပြီးတော့ကျွန်တော်ဒီမှာတမ်မကြီးဦးကျော်မိုးထွန်းဘောနောဆက်လက်ရရှိရေးအတွက်ပေါ့ကျွန်တော်တို့တွေတူစားနေပြီးတော့ကျွန်တော်တို့အားလုံးပေါင်း5ယောက်လာတယ်
အဲ့တော့ကျွန်တော်တို့ဒီနေ့ဒီလာရချင်းဆိုတာလဲကျွန်တော်တို့ကဘာမှာကဘာကြီးမှာကျွန်တော်တို့ရဲ့အတန်ကိုကျွန်တော်တို့ဖွင့်ပြောနိုင်ဖို့ကျွန်တော်တို့ဒီရောက်ရှိလာတာဖြစ်ပါတယ်အဲ့မှာအဓိကအရေးကြီးဆုံးကတော့ဦးကျော်မိုးထွန်းပါဦးကျော်မိုးထွန်းဆိုတာကျွန်တော်တို့ရဲ့တပြည်လုံးရဲ့လူမျိုးဘာသာမရွေးကျွန်တော်တို့တိုင်းပြည်ရဲ့အတန်ကိုသူကတကဘာအလုံးကိုပေါ်ပြပြီးတော့ကျွန်တော်တို့ရဲ့တိုင်းပြည်ရဲ့ဒုက္ခဆင်းရဲမြေပြေးရေပြေးမြင်းအောင်လိုက်ဘေးဘေးစစ်ကောင်စီဘေးတွေကိုကျွန်တော်တို့ခံစားနေရတဲ့အချိန်မှာတကဘာလုံးကကျွန်တော်တို့ပူပြီးတော့ဂယူးဆိုင်နိုင်အောင်ဆိုပြီးတော့ကျွန်တော်တို့အဥကြုံမှုထုံးကိုအထူးထောက်ခလက်လူရောက်ရှိလာတာဖြစ်တယ်
ကိုအောင်တင်ဆက်ပေးခဲ့တဲ့တူတာဆုံးလေအမေရိကန်တခွေအစီအစဉ်မှာရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါမယ် COVID-19 လိုမျိုးအသက်ရှူလမ်းကြောင်းဆိုင်ရာကူးစက်ရောဂါတွေအတွက်ကြိုတင်ပြင်ဆင်မှုတွေထဲမှာတော့ရေစိုးနမူနာကိုစောင့်ကြည့်စစ်ဆေးမှုပါဝင်ပါတယ်။ဘာကြောင့်စစ်ဆေးရတာပါလဲ။ယူတာပြည်နယ်ကျန်းမာရေးဌာနကဒေါက်ခင်စာဝင်းပြေကိုဒေါက်ခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့သိပ္ပံနဲ့ဤပညာခန္ဓာမှာတင်ဆက်ပေးထားပါတယ်။
ကင်ဆာဝင်ပြတော့ခုယူတာချမ်းမရဌာနပေါ့နော်ဒီကိုဗစ်လိုမျိုးဒီအသက်ရှူလမ်းကြောင်းဆိုင်ရာရောဂါတွေအတွက်ပေါ့နော်ကြိုတင်ကာကွယ်နိုင်အောင်အတွက်ဟိုပြင်ဆင်နေတယ်လို့သိရပါတယ်ဘယ်လိုပုံစံနဲ့လုပ်ပါလဲပြောပြပေးပါ
ဖြစ်ပါရှင်ကျွန်တော်အခုလက်ရှိလုပ်နေတာကတော့ရေစိုးကိုမတန်းစရာသေးတဲ့ရေစိုးကိုကျမတို့ sample နမူနာလေးတွေယူတယ်ယူပြီးတော့အဲ့ဒီကနေပြီးတော့ဒီအသက်ရှူလမ်းကြောင်းဆိုင်ရာ virus အမျိုး၅မျိုးပေါ့နော်အဲ့၅မျိုးကိုဖဲစစ်ထုတ်ပြီးတော့ PCR test နဲ့စမ်းပါတယ်အဲစမ်းပြီးတဲ့အခါကျလို့ရှိရင်ရေစိုးစမ်းထုတ်တဲ့ဒီ facility က cover ဖြစ်တဲ့လူဦးရေနဲ့ပြန်ပြီးတော့ရေကလန်ပေါင်းနဲ့စရေဟိုလူဦးရေနဲ့ပြန်မြှောက်ပြီးတဲ့အခါကျရင်လူတစ်ယောက်မှာဒီ virus တွေရှိတဲ့ gene copy ဘယ်လောက်ရှိနိုင်လဲဆိုတဲ့ဟာကိုကျမတို့ပြန်တွက်ပေးပါတယ်ရှင်ဟုတ်
ဆိုတော့အသက်ရှူလမ်းကြောင်းဆိုင်ရာစောစောယောဂ၅မျိုးဆန်းတယ်ဆိုတော့ဘာယောဂတွေပါလဲ
ဟုတ်ကဲ့ဟုတ်၅မျိုးဆိုတဲ့ဟာမှာတော့နံပါတ်၁ကတော့ဒီ COVID ပေါ့နော် SARS-CoV-2 ဖြစ်တယ်နောက်ပြီးတော့ flu influenza ၂မျိုးရှိတယ် flu A flu B ဘာမှလို့ပြောတော့ဒုတ်ကွေးဒီ၂မျိုးရှိတယ်ဒုတ်ကွေး၂မျိုးရယ်နောက်ပြီးတော့ RSV ဆိုတာဒုတ်ကွေးပုံစံဖြစ်တဲ့ယောဂမျိုးအသက်ရှူလမ်းကြောင်းဆိုင်ရာယောဂမျိုးကအဲ့ဒီ RSV A RSV B ဟုတ်virus နဲ့မျိုးရှိတယ်အဲ့ဒီဟာစုပေါင်း၅မျိုးဖြစ်ပါတယ်ရှင်ဟုတ
်အဲဆရာအသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေမှာပေါ့နော်အဓိကတော့ဘယ်ရင် covid ကိုကြောက်တာပေါ့နော် covid ကြောက်တော့ဘယ်လိုပုံစံမျိုးနဲ့ဖြစ်ပါလဲဘာတွေတွေ့ပါလဲအဲ့ဒါနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါရှင်ဟုတ်ကျမတို့အဓိကလောက်တာကတော့လူရေဘယ်လောက်မှရှိနေပြီလဲများနေပြီဆိုလို့ရှိရင်ကြိုပြီးတော့ဒီစေယုံမျိုးသတ္တဒီ category မျိုးမျိုးခွဲထားတာပေါ့ပုံမှန်ဖြစ်နေတယ်နောက်ပြီးတော့ concern ဖြစ်တယ်ဟိုစစိုးရင်စရာကောင်းတဲ့အခြေအနေရှိနေတယ်ဒါမို့လို့ရှင်တော်တော်များနေပြီဆိုစိုးရင်စရာလောက်တဲ့အခြေအနေရှိနေပြီဆိုလို့ရှင်ကျမတို့ကဒီ local ကျမတို့ဒီ B တွင်းဒီ B နယ်တွင်းကဒီ epidemiologist ဆိုတာဒီယောဂဗေဒပညာရှင်မျိုးကျမတို့ကပြန်ပြီးတော့ဟိုတဆင့်ပြောတယ်နောက်ပြီးတော့ဒီစေယုံမျိုးလည်းကျမတို့ပြောတယ်လူဒီဦးရေတော်တော်များများဖြစ်နေပြီဆိုလို့ရှင်သူတို့ဘက်ကပြင်ဆင်စရာရှိတာကြိုပြီးပြင်ဆင်အောင်ဥပမာဆေးရုံအဲ့လိုမျိုးပေါ့နော်အဲ့ဒါဒီအကုန်လုံးပြင်ဆင်လို့ရအောင်ကျွန်တော်တို့ကြိုပြီးအသိပေးပါတယ
်ဒီ COVID ဖြစ်တာ2019လို့ဒီဇင်ဘာပေါ့နော်ဆိုတော့2020 21တည်းမှာဖြစ်လာပြီအခုတော့ COVID ကငြိမ်နေတယ်ပေါ့နော်လူတွေက COVID နဲ့ရှင်တွဲနေနိုင်တဲ့ပုံစံဖြစ်နေတယ်ဆိုတော့ဒီအချိန်မျိုးမှာရေစိုးတွေကိုဘယ်ချင်းဆက်ပြီးတော့ဆန်းသက်တာပါလဲအဲ့တော့ရေစိုးထဲမှာကတော့ဒီ virus တွေကဟိုဘလောက်အတိုင်းထားဒီပါနေတယ်တို့လို့ယုံကြည်ရတာ
ဟုတ်ကဲ့ဟုတ်မဟိုဟာသူကရေစိုးကနေပြီးတော့စပြီးဘလို့စစ်တာလဲဆိုတော့ research လုပ်တဲ့ဟာအပိုင်းသူတွေသနာလုပ်တဲ့အပိုင်းကတော့ရေစိုးမှာရနိုင်သလားဆိုပြီးသူတွေသနာလုပ်တာကတော့2020လောက်ထဲကစပြီးတော့လုပ်ကြပါတယ်ဒါပေမဲ့ဟိုပြော CDC ကနေဥဆောင်တဲ့ဟာအတိုင်းဒီပြည်နယ်တိုင်းကိုလိုက်ပြီးတော့ဟိုlook high ne ha wastewater surveillance program so ပြီးတော့သူတို့ program ချပေးတဲ့ဟာနဲ့ funding တွေစပြီးပေးတဲ့ဟာတော့2022ကနေပြီးတော့စပြီးလုပ်ခဲ့ပါတယ်။အာဒီလိုလုပ်ရတဲ့အကြောင်းရင်းကလည်း तू อ่ะဒီလိုကြီးနေအတွင်းမှာပေါ့ तू อ่ะဒီလူတွေသွားပြီးတော့စစ်တယ်လူလူနဲ့တယောက်ယောက်ကဖြစ်တဲ့ဥစ္စာကိုသူတို့ကကိုယ်တိုင်ကိုယ်ကျသွားပြီးတော့စစ်တဲ့ဌာနတွေမှာစစ်တယ်ဆိုရဲဟာအဲ့ဒီ data ကိုသူတို့စောင့်ပြီးတော့ယူနေတာထက်ဒီရေစိုးကနေပြီးတော့နေပြီးယူလိုက်တယ်ဆိုလို့ရှင်ဒါဟိုလူတွေကဥပမာပေါ့သွေးနှာစီးတယ်ဆိုနှာပေါ့နော်။ဒါသွေးတလိပ်ဒါမို့လို့ရှင်လဲဒီရေစိုးဒီစွန့်ပစ်တဲ့ဒီမစင်တော့ပါတော့အဲ့ဒီကနေပြီးအကုန်လုံးဒါတွေအကုန်လုံးဒီဘေးစင်ဒီရေချိုးတဲ့ရေနောက်အိမ်သာသုံးတဲ့ရေအဲ့ဒါတွေအကုန်လုံးကနေပြီးတော့ဒီရေစိုးဟာလို့ရသွားတယ်ပေါ့။ရသွားတယ်ဆိုတော့ကျမတို့ကဒါလူကိုယ်တိုင်ကိုကြသွားပြီးတော့ယူစရာမလိုဘူး။သူတို့ဒီနယ်မှာဘယ်လောက်ရှိတယ်ဆိုတဲ့ဥစ္စာကိုအကုန်လုံးပြန်ပြီးတော့ကျမတို့ပြန်တွက်ပြီးပေးလို့ရတယ်ပေါ့နော် gene copy ဆိုတာကဒီ virus တစ်ခုကဥပမာဘယ်လောက် copy ရှိနေတယ်ဆိုတဲ့ဥစ္စာကိုကျမတို့ကကြည့်တာပေါ့ဒ ါပေါ့နော်သူ category လိုက်ရှိတယ်လူကြီးတသိန်းမှာဂျင်းကောက်ပြီးဘလောက်လောက်ရှိရမယ်ဒါနဲနေတယ်ဆိုလို့ရှင်ဒါ okay နဲနေတယ်များနေပြီဆိုလို့ရှင်ဒါပေါ့အသင့်အစ်စိုးရင်ပူပန်မှာမူရဖြစ်နေပြီဆိုလို့ရှင်ကျမတို့ကဒါအောင်ဆိုပြန်ပြီးတော့အကြောင်းကြားအဲ့လို
ဂျင်းကောက်ပြီးဆိုတာလေးကိုရှင်းပြပေးပါဂျင်းကောက်ပြီးဆိုတာဘာပါလဲ
ဟုတ်ကဲ့ဟုတ်ဂျင်းကော်ပီဆိုတာဒါဒီငါမျိုးပြီးစာကော်ပီရသူကဟိုဥမာ virus တစ်ခုမှာဆိုလို့ရှင် virus တစ်ကောင်မှာဆိုဂျင်းကော်ပီရတစ်ကောင်လည်းရှိရမယ်အဲ့လိုလွယ်ပြောရင်တော့ virus အကောင်ကြီးကိုကျမတို့ကဟိုခံမှန်းတာပေါ့နော်ဟို covid ဖြစ်တယ်ဆိုတာဥပမာပြမယ်ဆိုလို့ရှင်အစာပိုင်းဖြစ်ဖြစ်ချင်း covid ဆိုလို့ရှင်အကောင်ကြီးသိပ်မများသေးဘူးဒါပေမဲ့ပြင်းထန်လာပြီဆိုလို့ရှင်အကောင်ကြီးများလာပြီနောက်ပြီးတော့အဲ့ဒီလူတစ်ယောက်ဒီ recover ဖြစ်နေပြီပြန်ပြီးနော်လာထားတယ်ဆိုအကောင်ကြီးကပြန်နေကျမတို့ဒီအဲ့ဒီဟာလိုမျိုးပဲအဲ့လိုမျိုးသွားတယ်ဒီ wave ပေါ့နော်ဒီ flying covid line နေသွားတယ်ဆိုလို့ရှင်ဒါဒါလူတွေအကုန်လုံးမှာကျမတို့တယောက်တယောက်တယောက်အကုန်လုံးအများကြီးစုလိုက်ရင်အကုန်လုံးဒီဒီစပီးရနေတဲ့အချိန်လားဒါမဟုတ်လို့ရှင်အပြင်းထန်ဆုံးဖြစ်နေတဲ့အချိန်လားပြန်ပြီးနလန်ထနေတဲ့အချိန်လားဆိုတဲ့ဟာကျမတို့ဟို wave တိုင်းကျမတို့ data တွေရှိတယ်ပေါ့ wave သွားတာမှလည်းဒီလိုပဲဒီရေစိုးမှလည်းအဲ့လိုပဲစပြီးတော့ကိုယ် covid ဖြစ်တယ်လို့မသိခင်မှာချောင်းကစဆိုးလာအာဝင်းရဆရှောနေပြီဆိုလို့ရှိရင်အဲ့ဒီ data တွေဒီကိုကကိုယ်တိုင်ကိုကြမစစ်ရသေးခင်မှာကျမတို့ဒီရေစိုးကနေပြီးတော့ယူထားပြီးဖြစ်တဲ့အတွက်ကြောင့်ကျမတို့9ရက်ကနေ9ရက်အထိကြိုပြီးတော့ခံမှန်းနိုင်တယ်ကြိုပြီးခံမှန်းလိုက်တဲ့အခါကျတော့ကျမတို့အဲ့ဒီအချိန်လောက်အလေးပို့ပြီးတော့အချိန်ရတာပြင်စမို့တော့ပို့အချိန်ရတာ
အဲ့ဒီရေစိုးကနေပြီးတော့ဆန်းတဲ့ဥစ္စာကဟိုအသက်ရှင်လမ်းကြောင်းဆန်ရယောဂါတွေအတွက်ကိုဟိုကြိုတင်ပြီးတော့ခံမှန်းနိုင်တာပေါ့နော
်ဟုတ်ကဲ့ဟုတ်အစအချင်းတော့ SARS-CoV-2 နဲ့ပဲစလိုက်တယ်ပေါ့ COVID ကိုပဲစတယ် COVID ကနေပြီးအခုကျမတို့ကဒါအသက်ရှူလမ်းကြောင်းဆိုင်ရာတခြားဟို virus တွေဖြန့်လိုက်တယ်ပေါ့ဖြန့်ပြီးတော့စစ်တယ်အဲ့ခါကျတော့ဘာကိုတွေးရလဲဆိုလို့ရှိရင်ဥပမာဟို flu အချိန်ဆိုလို့ရှိရင် COVID ကရောပြီးတက်လာသလား COVID ကျသွားသလားအမောအဲ့လိုမျိုးပေါ့ဒီ flu ရာသီရောက်ပြီဆို flu ကဟာလေးနေစပြီးတက်လာပြီ COVID ကနည်းသွားသလားဒီလို virus အချင်းချင်းဘယ်လိုမျိုးပါတက်ရောက်မှုရှိတယ်လေမျိုးစိတ်တွေ꽌သွားတဲ့ဥစ္စာကိုလည်းကျမတို့ကစောင့်ကြည့်တယ်ဒီရေစိုးကနေပြီးရတဲ့ဟာအပြင်မျိုးစိတ်ကိုပြောင်းသွားပြီဆိုလို့ရှင်ကျမတို့ကဒီမျိုးစိတ်ဆိုလို့ရှင်လေဒီမျိုးစိတ်ကဘာဖြစ်နိုင်တယ်လဲဆိုတဲ့ဥစ္စာကျမတို့ကဟိုသူရေသနာထပ်လုပ်ပါတာပေါ့ဟုတ်ကဲ့
ဒေါက်ချင်ဆာဝင်းပြည့်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲညှနာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော်
COVID-19 ကာကွယ်ရေးရေစိုးစောင့်ကြည့်စစ်ဆေးဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားတဲ့ဒေါက်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍပါရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေဆုံးသက်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းကတလှည့်ပြောပြပေးပါမယ်ရှင
် SSD ဝန်ကြီးချုပ်ကဟမတ်စနေနဲ့လက်နက်ချမယ်ဆိုလို့ရှိရင်စစ်ပွဲတွေကိုချက်ချင်းရပ်သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်မဟုတ်ရင်တော့ဟာမတ်စဖွဲ့လုံးဝမရှိတော့တဲ့အထိချိန်မုံသွားမယ်လို့ကုလသမဂ္ဂအထွေထွေညီလာခံမှာဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကအခုအသံမလွှင့်ခင်မှာပဲမိကွန်းပြောကြားခဲ့တာပါလက်ဗနွန်ကဟက်စ်ဘိုလာအဖွဲ့ရဲ့အကြမ်းဖက်လုပ်ရက်တွေကိုလည်းဆက်လက်သီးခံတော့မှာမဟုတ်ဘူးလို့သူကမိကွန်းထဲမှာထည့်ပြောသွားပါတယ်နိုင်ငံတကာကပြည့်ဖို့တောင်းဆိုနေချိန်မှာအစ္စရေးတပ်ဘက်ကလည်းလက်ဗနွန်မြေပြင်ထိုးစစ်ကိုအမြန်ဆုံးလှုပ်ဆောင်မယ်လို့ပြောလိုက်ပါတယ်နောက်မြန်မာအပါအဝင်စစ်ပွဲကြောင့်ထိခိုက်နေတာတွေကိုပြည်ထောင်ဝန်ကြီးချုပ်ကကုလသမဂ္ဂညီလာခံမှာထောက်ပြလိုက်ပါတယ်မြန်မာနိုင်ငံအပါအဝင်ပြည်ထောင်နိုင်ငံကမ္ဘာနိုင်ငံအတော်များများမှာလက်လက်ကင်ပဋိပက္ခတွေပုံမှုဆိုးဝါးလာနေပြီးလူသားပေးဒုက္ခအကျပ်တဲတွေဟာဘယ်တော့မှမနဲ့မတူအောင်ပုံမှုဆိုးဝါးပြင်းထန်လာနေတယ်လို့ပြည်ထောင်ဝန်ကြီးချုပ် KR Starmer ကကုလသမဂ္ဂမေကွန်းထဲမှာထည့်ပြောသွားတာပါဒီပြဿနာတွေကိုကမ္ဘာနိုင်ငံတွေလက်တွဲပြီးကူညီဖြေရှင်းကြလိမ့်မယ်လို့လည်းမနေ့တသားရီနေ့ကကုလသမဂ္ဂအထွေထွေညီလာခံမေကွန်းတက်မှာပြောကြားခဲ့တာဖြစ်ပါတယ်ခင်ဗျာ။နောက်အမေရိကန်နဲ့တရုတ်နိုင်ငံကြီးရဲ့ဝန်ကြီးတို့ဒီနေ့အမေရိကန်စံတော်ချိန်နေ့လယ်မှာတွေ့ဖို့ရှိပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကန်နဲ့တရုတ်နိုင်ငံကြီးဝန်ကြီးတို့နယူးယောက်မြို့ကုလအထွေထွေညီလာခံဘေးဘက်မှာမြန်မာစံတော်ချိန်တကောင်ရံမှာတည်ထက်တွေ့ဆုံမှုရှိတာပါ။တရုတ်နိုင်ငံကစီးပွားရေးကုမ္ပဏီတွေဟာရုရှားကိုအဝေးထိန်း drone တွေကွန်ပျူတာတွေပေးပို့နေတာကိုအမေရိကန်ဘက်ကစိုးရိမ်နေခြင်းအခုလိုတွေ့ကြတာပါခင်ဗျာ
နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုဝင်းမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ Cider Hunter ဖြစ်ပါတယ်ကျွန်မကစုမော်ပါရှင်ဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOE ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေကွာစိတ်ချမ်းသာကိုကြမ်းပါလို့လူရဆန္ဒတွေပြေကြပါသည်ရှင်
This program has come to you from